Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2016ခုနှစ်မေလ9ရက်စနေနေ့ညဘက်အစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190၊လိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ယောပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ဒီကနေ့ညဘက်သတင်းတွေကိုကိုရဲကောင်နဲ့ကျွန်မနန်းလောင်တို့ကပြောပြပေးမှာပါ။မြောက်ကိုရီးယားနိုင်ငံမှာကောင်းဆောင်ကင်ဂျွန်အွန်းကိုပို့ပြီးတော့ထင်ရှားအောင်လုပ်ပေးတဲ့တမိုင်းဝင်လွတ်တော်အစည်းအဝေးကိုထူးခြားမြောက်နေ့အဖြစ်ဆက်ပြီးတော့ကျင်းပနေပါတယ်။ဒီကနေ့စနေနေ့ကအရှေ့တရုတ်ပင်လယ်မှာတရုတ်၅ဖမ်းဆက်လေတစ်စီးနဲ့နိုင်ငံခြားကုန်တင်မောတစ်စီးတိုက်မိပြီးနှစ်မြုပ်ရာကလူ18ဦးပျောက်ဆုံးနေတယ်လို့တရုတ်သတင်းဌာနကပြောပါတယ်။လန်ဒန်ရဲ့မြို့တော်ဝန်အဖြစ်လေဘာပါတီကပထမဆုံးအစ္စလာမစ်ဘာသာဝင်ဆာဒစ်ခန်အနိုင်ရသွားပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးမှာပါမခွန်ညုံ
။ကောင်းပါပြီနှစ်လောက်။ဒီနေ့ညနားဆင်ရမယ့်အစီအစဉ်လေးထဲမှာတော့လက်ဗရောင်းတောင်ရေမတည်ငြိမ်နိုင်သေးတဲ့အခြေအနေကိုပြည်သူ့လွှတ်တော်မှအရေးတကြီးအဆိုဖြစ်တင်သွင်းဆွေးနွေးဖို့ပြင်ဆင်နေတာကိုပြောပြပေးမှာဖြစ်တယ်လို့အချိန်မတော်အဇင်းလာစစ်ခွင့်ရှိတဲ့ဥပဒေကိုပြင်ဆင်နိုင်ရေးလွှတ်တော်မှတင်ပြဆွေးနွေးဖို့ပြင်ဆင်နေကြတာနဲ့ပတ်သက်လို့တော့
အဓိကကတော့ဗျာကျွန်တော်တို့ဒါကိုပြင်ဆင်တာကတော့ဆိုတော့ဒီမိုကရေစီစံချိန်စံညွန်းနဲ့ဆိုင်ညီပြီးတော့ဒီအထွေထွေမှုတွေ
အမျိုးသားလွတ်တဲ့ကိုယ်စားလှယ်တူရဲ့ပြောပြချက်နဲ့အတူအပြည့်အစုံနားဆင်နိုင်ကြပါလေရှင်စီစဉ်နောက်ပိုင်းမှာတော့စနေနေ့ညနေခင်းနားဆင်နေကြဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးအောင်မှာဖြစ်တယ်လို့အစီအစဉ်နောက်ပိုင်းမှာလည်းစနေနေ့ညရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ရှိပါသေးတယ်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကကြီးညာပေးကြပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံမှာကောင်းဆောင်အင်ကင်ဂျွန်အွန်းကိုပို့ပြီးတော့ထင်ရှားအောင်လုပ်ပေးတဲ့သမိုင်းဝင်လွှတ်တော်အစည်းအဝေးဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ကျင်းပနေပါတယ်။နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ရဲ့အဆိုအရကင်ဂျွန်အွန်းကိုရာထူးတစ်တခုအတွက်ဒီကနေ့စနေနေ့မှာရွေးချယ်မှာဖြစ်ပြီးတော့တရားထူးဟာသူ့အဖိုးနဲ့အဖေတို့ရယူခဲ့တဲ့အလုတ်သမားပါတီရဲ့အထွေထွေအတွင်းရေးမှူးရာထူးအဆင့်တန်းနဲ့တူညီမဲ့ပုံပေါ်တယ်လို့ဆိုပါတယ်။အခုလိုနိုင်ငံရေးမှာအရေးပါတဲ့နေရာတွေကိုကင်ဂျွန်အွန်းရယူလာတာဟာလာမယ့်အနာဂတ်အတွင်းနျူကလ িয়ার လက်နက်စမ်းသပ်မှုနောက်ထပ်လုပ်ဖို့ပြင်ဆင်တာဖြစ်နိုင်တယ်ဆိုပြီးအမေရိကန်လေ့လာဆောင်ကြီးအဖွဲ့ကသတိပေးထားပါတယ်။မေလ9ရက်နေ့ကရပ်ယူထားတဲ့ဂျိုရုဓာတ်ပုံတွေအရမြောက်ကိုရီးယားနျူကလ িয়ার စမ်းသပ်တဲ့နေရာမှာရင်တွေတောလာလှုပ်ရှားနေတာကိုတွေ့ရတယ်လို့မြောက်ကိုရီးယားအရေးအထူးကအာယုံဆိုင်လှုပ်ဆောင်နေတဲ့ 38 notes ဆိုတဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီနေရာဟာလက်နက်စမ်းသပ်မှုလုပ်မဲ့ကာလလောက်ကလွဲရင်တခါတရံဘလို့လှုပ်ရှားမှုမျိုးမှတွေ့ရလိမ့်မရှိတဲ့နေရာလည်းဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံဟာအရင်ထင်ထားသလိုပဲတာလီဘန်တို့အပေါ်ထင်တာဓာတ်ပုံပြီးထိန်းချုပ်နိုင်ပေမဲ့လူသေထင်ရှားအာမခံချက်ပေးထားရတဲ့စန့်ကျင်စွာနဲ့ငင်းငယ်ရေးစပွဲဝိုင်းကိုတဘုံအုပ်စုတွေကိုပါကစ္စတန်ကဘယ်တော့မှခေါ်လာမှာမဟုတ်ဘူးလို့အာဖဂန်အကြီးအကဲရာရှိတွေကဆွဆွဲပြောဆိုလိုက်ပါတယ်။ငင်းငယ်ရေးဆွေးနွေးပွဲကိုအာဖဂန်နစ္စတန်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်ပါကစ္စတန်စစ်ထောက်လှမ်းရေးတွေဟာတာလီဘန်စစ်သွေးကြတွေနဲ့စစ်တပ်တဲ့အတိုင်းပြည်တွင်အိန္ဒိယရဲ့ဩဇာလွှမ်းမိုးမှုတွေတိုးဝလာတာကိုစန့်ကျင်တိုက်ခိုက်နေတဲ့ဟာကာနီစစ်သွေးကြကွန်ရက်တို့ကိုမတိမတာကြောတော့နောက်ကန်ပေးနေတယ်လို့အာဖဂန်တို့ကတခြားလုံးဆွဆွဲပြောဆိုနေပါလားပါကစ္စတန်ဗိုလ်ချုပ်ကြီးရာဟီရှာရက်အပေါ်မျှော်လင့်ချက်တွေပို့ပြီးရှိခဲ့ပေမဲ့သူလည်းအခုတော့သူပြောသလိုလုပ်တဲ့သူမဟုတ်ဘူးလို့တော့အာဖဂန်သမ္မတအရှာရက်ဂါနီက VOA ကိုပြောခဲ့ပါတယ်။သမရဂါဟာနီဇာဒူးစတင်ယူတဲ့အချိန်ကတကယ်ကဒွိဟဖြစ်နေတဲ့အရေးတွေကိုဖယ်ရှားဖို့နဲ့နိုင်ငံဆက်ဆံရေးတွေတိုးတက်ဖို့ပါကစ္စတန်ဝန်ကြီးချုပ်ရှာရက်ဟာကဘူးကိုအကြိမ်ကြိမ်လာရောက်တယ်ပတ်ခဲ့ပါတယ်။အဲ့ဒီရလက်အဖြစ်တာလီဘန်နဲ့အာဖဂန်အရာရှိတွေပြီးခဲ့တဲ့ဇူလိုင်လတုန်းကပါကစ္စတန်နိုင်ငံမှာပထမအဦးဆုံးကြိမ်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ပြီးခဲ့တဲ့လကအာဖဂန်မြို့တော်ထဲမှာတာလီဘန်ရဲ့အသေးခံဘုံးကွဲတိုက်ခိုက်မှုကြောင့်လူ80တက်မနည်းသေဆုံးပြီးယာနဲ့ချီတန်ရရှိသွားတဲ့အတွက်နိုင်ငံဆက်ဆံရေးတွေကျဆင်းခဲ့ရတာဖြစ်ပါတယ်။ဘုံးကွဲမှုကိုပါကစ္စတန်နိုင်ငံအခြေစိုက်ဟာကာနီတို့ရဲ့လက်ချက်အဖြစ်အာဖဂန်ဘက်ကပြစ်တင်ပြောဆိုပြီးအဲ့ဒီဘက်ကိုစေအေးရအေးယူဖို့လည်းတောင်းဆိုခဲ့တာဖြစ်ပါတယ်။
အမေရိကန်နိုင်ငံခြားရေးဌာနလူအခွင့်အရေးဆိုင်ရာအဆင့်မြင့်ဆုံးတန်တမန်ဖြစ်တဲ့တော်မော်လီနော့စကီဟာဗီယက်နမ်နိုင်ငံအတွင်းလူအခွင့်အရေးတွေပို့ပြီးတော့တိုးတက်လာအောင်တွန်းအားပေးဖို့လာမယ့်သတင်းပတ်အတွင်းဗီယက်နမ်နိုင်ငံကိုတွားရောက်ဖို့ရှိတယ်လို့မနေ့တောက်ကြနေ့ကနိုင်ငံခြားရေးဌာနကပြောပါရယ်မစ္စတာမော်လီနော့စကီဟာဒီမိုကရေစီအရေးလူအခွင့်အရေးနဲ့အလုပ်သမားရေးတွေအတွက်တန်တမန်တဦးဖြစ်တယ်လို့ဒီလနောက်ပိုင်းမှာဗီယက်နမ်နိုင်ငံကိုတွားရောက်ဖို့ရှိတဲ့သမ္မတဘရက်အိုဘားမားရဲ့ခီးစဉ်အကျိုးအဖြစ်မေလ9ရက်နဲ့10ရက်နေ့သားတွားရောက်မှာဖြစ်ပါရယ်မစ္စတာအိုဘားမားဟာသမ္မတဟောင်း Bill Clinton လက်ထက်တက်ကရစ်2000ခုနှစ်ကစလို့ဗီယက်နမ်နိုင်ငံကိုသွားရောက်တဲ့တတိယမြောက်အမေရိကန်သမ္မတလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံခီးစဉ်အတွင်းတခြားအကြောင်းအရာတွေအပြင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွတ်ပေးဖို့နဲ့ဗီယက်နမ်နိုင်ငံရဲ့ဥပဒေရေးရာတွေကိုလိုက်နာရမယ်နိုင်ငံတကာလှုပ်အခွင့်အရေးစံနှုန်းနဲ့ကန့်ညီအောင်ဗီယက်နမ်ရဲ့အနာဂတ်ပြန်လည်တည်ဆောက်ရေးတွေလှုံ့ဆော်သွားဖို့မစ္စတာမော်လီနော့စကီကတိုက်တွန်းတော်ဖို့ရှိတယ်လို့လည်းနိုင်ငံခြားရေးဌာနကပြောပါတယ်။ဗီယက်နမ်နိုင်ငံကိုလက်နက်ရောင်းချဖို့တားမြစ်ချက်တွေကိုအမေရိကန်တို့က2014ခုနှစ်မှာဖြေလျှော့ပေးလိုက်တယ်လို့လှုပ်အခွင့်ရေးအခြေအနေတွေတိုးတက်လာတဲ့အတွက်ဆက်ဆံရေးတွေနှွေးထွေးလာတာဖြစ်ပါတယ်။ဒါပေမဲ့လည်းဗီယက်နမ်ကွန်မြူနစ်အစိုးရကနိုင်ငံရေးအတိုက်ခံတွေနဲ့အလုပ်သမားတွေအပေါ်ပြင်းထန်တဲ့သဘောထားတွေရှိနေတဲ့အတွက်လဲစိုးရိမ်မှုတွေဆက်ရှိနေတာပါ။လက်တလောနှစ်တွေအတွင်းအစိုးရနဲ့သဘောထားကွဲလက်သူတွေ၊ဘလော့ဂါတွေ၊ဘာသာရေးကောင်းဆောင်တွေကိုဗီယက်နမ်အစိုးရကဖမ်းဆီးထောင်ကျတာတွေရှိပါတယ်။ဖမ်းဆီးထိန်းသိမ်းထားသူတွေကိုမိသားစုနဲ့တွေ့ခွင့်မပေးသလိုရှေ့နေရှေ့ရနဲ့လည်းတွေ့ခွင့်မရကြဘဲနှိပ်စက်ညှဉ်းပန်းခံကြရတယ်လို့လူ့အခွင့်အရေးလေလံဆောင်ကြီးအဖွဲ့ကဆိုပါတယ်။ဂျပန်နဲ့ဩစတြေးလျအပါအဝင်အဖွဲ့ဝင်12နိုင်ငံရှိတဲ့ Pacific တပတ်တစ်ချက်ကုန်သွယ်မှုနဲ့ပူးပေါင်းလှုပ်ဆောင်ရေးအဖွဲ့ဝင်ဖြစ်တဲ့ဗီယက်နမ်နိုင်ငံနဲ့အမေရိကန်တို့ဟာရေကြောင်းဆိုင်ရာလုံခြုံရေးနဲ့ပတ်သက်ပြီးတော့ဆက်ဆံရေးတွေတိုးတက်လာတာလည်းဖြစ်ပါရဲ့ရှင
်။စနေနေ့ကရှေ့တရုတ်ပင်လယ်ပြင်မှာတရုတ်ငါးဖမ်းလေတစီးဟာနိုင်ငံခြားကုန်တင်သင်္ဘောစီးနဲ့တိုက်ပိပြီးနစ်မြုပ်သွားရကလူ18ဦးပျောက်ဆုံးနေတယ်လို့နိုင်ငံပိုင် China News Service သတင်းဌာနကနိုင်ငံတွင်းကကမ်းခြေဆောင်တပ်တွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းထုတ်ပြန်ခဲ့ပါတယ်။နစ်မြုပ်သွားတဲ့လူရောင်ယူလို့ခေါ်တဲ့ငါးဖမ်းလေမှာဘေကျင်းစံတော်ချိန်မနက်3:40မှာကုန်သင်္ဘောနဲ့တိုက်မိခဲ့တာဖြစ်ပြီးအခင်းဖြစ်ပွားချိန်မှာလေပေါ်မှာလူ19ဦးထိလိုက်ပါလာပါတယ်။အဲ့ဒီထဲက2ဦးကိုတော့အနီးနားကငါးဖမ်းလေတွေကကယ်ဆယ်နိုင်ခဲ့ပြီးအသက်ရှင်နေသေးတဲ့သူတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေစေဖြစ်ပါတယ်။အရှေ့တရုတ်ပင်လယ်ရဲ့ဘယ်အပိုင်းမှာလှေနှမြုပ်မှုဖြစ်ရလဲဆိုတာနဲ့တိုက်မိတဲ့ကုန်သင်္ဘောကဘယ်နိုင်ငံပိုင်လဲဆိုတာကိုတော့မသိရသေးပါဘူး။အရှေ့တရုတ်ပင်လယ်ဟာတရုတ်နဲ့ဂျပန်နှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ကြေညာထားတဲ့လူမနေတဲ့ကျွန်းငယ်တွေအများအများရှိနေတဲ့ပင်လယ်ပြင်ဖြစ်ပါတယ်။အရင်ကလည်းတရုတ်ငါးဖမ်းလေတွေနဲ့ဂျပန်ကင်းလက်သင်္ဘောတွေကြားထိခိုက်ဖြစ်ပွားခဲ့တဲ့ဖြစ်ရပ်တွေကြောင့်တန်တမာကြီးရတင်းမာမှုတွေဖြစ်ပေါ်ခဲ့ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်တနင်္ဂနွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့တွင်ရုရှားရဲ့ကြာဝင်မှုနဲ့ရထားတဲ့82နှစ်ကြာအဖြစ်ခတ်ရဆဲရေးသဘောတူညီမှုတွေစနေနေ့အထိအသက်ဝင်နေသလိုအဖြစ်ရသဘောတူညီမှုကိုချိုးပေါက်တဲ့ဆိုတဲ့သတင်းမျိုးတွေချက်ချင်းထွက်ပေါ်လာတာမရှိသေးပါဘူး။သမရဘာရှာအယ်အာဆတ်ရဲ့တပ်တွေနဲ့ဒဘုံတပ်တွေရဲ့တိုက်ပွဲကြောင့်လူ300ထက်မနည်းသေဆုံးခဲ့ရတာပါ။အမေရိကန်နဲ့ရုရှားတို့ပူးတွဲပြီးတော့အဖြစ်ခတ်ရဆဲရေးသဘောတူညီမှုရဖို့လှုံ့ဆော်ခဲ့ကြတာဖြစ်ပါတယ်။ရုရှားတို့ကသူ့ရဲ့အရှိန်အဟွာကိုအာဆတ်အစိုးရအပေါ်တုံးသလိုပဲအမေရိကန်တို့ကလည်းသူ့ရဲ့အရှိန်အဟွာကိုအတိုက်ခံအုပ်စုတွေအပေါ်အတုံးချပြီးတော့မတိမငိမ်ဖြစ်နေတဲ့ပြည်တွင်းရေးထိန်းချုပ်နိုင်အောင်လှုံ့ဆော်နေကြတာဖြစ်ပါတယ်။အလက်ပိုမြို့မှာအဖြစ်ခတ်ရဆဲရေးသဘောတူညီမှုကိုပုတ်ထိုးနေကကနအူးရလိုက်ပြီးတဲ့နောက်မှာပဲတူရကီနဲ့ဆက်အနီးကအစ်လစ်ဒေသထက်ကစီးရီးယားစစ်ဘေးဒုက္ခသည်တွေရဲ့စခန်းအပေါ်လေကြောင်းတိုက်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူ28ဦးထက်မနည်းသေဆုံးသွားခဲ့ရပါတယ်။
ဒေါ်နယ်ထရမ့်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်တို့ဟာလာမယ့်အပတ်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ဝါရှင်တန်မြို့တော်မှာယာရုအမြင့်ဆုံး Republican Party ဝင်ဖြစ်တဲ့ Ryan ကသူ့အနေနဲ့ဒေါ်နယ်ထရမ့်ကို Republican Party ရဲ့ကိုယ်စားပြုသမ္မတလောင်းအဖြစ်ထောက်ခံပေးဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောလိုက်တာကြောင့်ဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးအဖွဲ့ဝင်တွေကမကြေမနက်ဖြစ်ခဲ့ကြပြီးတဲ့နောက်အခုလိုနှစ်ဦးသားတွေ့ဆုံမဲ့အစီအစဉ်ဖြစ်ပေါ်လာတာပါ။ Ryan ကသူ့နဲ့အခြားအောက်လွှတ်တော်က Republican ခေါင်းဆောင်တွေဟာလာမယ့်ကြာသပတေးနေ့မနက်မှာ Trump နဲ့တွေ့ဆုံကြမယ်လို့တောက်ကြနေကကြေညာခဲ့ပါတယ်။ Ryan ဟာစီးပွားရေးသမားဘွားကနေသမ္မတဖြစ်ဖို့ကြိုးစားလာတဲ့ Donald Trump ကိုထောက်ခံပေးဖို့ညှင်းပယ်ခဲ့တဲ့ပထမဆုံးသူတော်မဟုတ်ပါဘူး။သမ္မတအဖြစ်နောက်ဆုံးရွေးကောက်ခံခဲ့ရတဲ့ Republican Party ဝင်2ဦးဖြစ်တဲ့သမ္မတလောင်းသမ္မတဟောင်း George H.W. Bush နဲ့တားဖြစ်သူသမ္မတဟောင်း George W. Bush တို့ကလည်းသူတို့2016ခုနှစ်ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေနဲ့ခက်ခဲနေနေမယ်လို့ပြောထားပြီးဘာမှအမှတ်ချက်ပြုပြောကြားခြင်းမရှိခဲ့ပါဘူး။တစ်ချိန်တည်းမှာ Democrat Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အလားအလာရှိနေတဲ့ Hillary Clinton က Donald Trump ဟာအနေအဆုံလောက်ခတွန်းမြင့်ပေးဖို့အတွက်ဆန့်ကျင်ပြီးအမျိုးသမီးတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးကိုအလေးမထားဘူးလို့တောက်ကြနေက Pacific Island ဒေသက California ပြည်နယ်မှာသူ့ရဲ့ထောက်ခံသူတွေကိုပြောကြားခဲ့ပါဗျ။
အနောက်နိုင်ငံတွေထဲကမြို့တော်ကြီးတစ်ခုဖြစ်တဲ့လန်ဒန်ရဲ့မြို့တော်ဝန်အဖြစ်လေဘာပါတီကပထမဆုံးအစ္စလမ်ဘာသာဝင်ဆဒစ်ခန်အနိုင်ရသွားပါတယ်။မြို့တော်ဝန်ရွေးကောက်ပွဲကိုခက်ခဲခဲခဲကြော်ဖြတ်ပြီးမှပြိုင်ဖက်ကွန်ဆာဗေးတစ်ပါတီဖက်ကဆက်ဂိုးစမစ်ကိုအနိုင်ရလိုက်တာပါ။မနေ့တောက်ကြနေ့ညကကြေညာလိုက်တဲ့ရွေးကောက်ပွဲရလအရလန်ဒန်မြို့သူမြို့သားတွေဟာအသက်43နှစ်အရွယ်ဂိုးစမစ်ကိုကျော်လွန်ပြီးအသက်45နှစ်အရွယ်ခန်ကိုမဲအရေးအတွက်59ရာခိုင်နှုန်းနဲ့ရွေးချယ်လိုက်ကြတာဖြစ်ပါတယ်။လန်ဒန်ရဲ့အုပ်ချုပ်ရေးကိုကွန်ဆာဗေးတစ်ပါတီကရှင်းနှစ်ကြာထိန်ချုပ်ထားခဲ့တာဖြစ်ပြီးခန်းမြို့တော်ဝန်သစ်ဖြစ်လာတာကြောင့်ဒီအခြေအနေတွေအဆုံးသတ်သွားခဲ့ပါပြီ။အစိုးရထောက်ပံ့တဲ့အင်အားမှကြီးပြင်းခဲ့ရတဲ့သူ့လိုလူတယောက်ဖို့လန်ဒန်လိုမြို့တော်ကြီးရဲ့မြို့တော်ဝန်ဖြစ်လာဖို့ဆိုတာအိမ်မက်တောင်မမေ့ခဲ့ဘူးလို့ခန်းကအမွေရမိန်ခွန်းမှထည့်သွင်းပြောကြားသွားပါတယ်။ကျွန်တော်နဲ့ကျွန်တော်မိသားစုကိုလန်ဒန်မြို့ကပေးတဲ့အခွင့်အလမ်းတွေလိုမျိုးလန်ဒန်မြို့သူမြို့သားအားလုံးရစေချင်ပါတယ်။မသေးယုံရုံးကန်လှုပ်ရှားဖို့တခုတည်းအတွက်မဟုတ်ပဲအောင်မြင်စွာရှင်သန်ဖို့ဆိုတဲ့အခွင့်အလမ်းတွေဖြစ်ပါတယ်လို့မြို့တော်ဝန်သစ်ခန်းကပြောပါတယ်။ကဘာတဝမ်းလုံးကမြို့တော်ဝန်တွေက Twitter လူမှုကွန်ရက်ဆာမျက်နှာကနေခန်းကိုချီးကျူးဂုဏ်ပြုခဲ့ကြပါတယ်။ခန်းနဲ့အတူအတွဲပြီးတော့အလုပ်လုပ်ကိုင်းဖို့စောင့်မျှော်နေပါတယ်လို့နယူးယောက်မြို့တော်ဝန် Bill D. Basio ကပြောပါတယ်။လူသားဆန်မှုအောင်မြင်တိုးတက်မှုရဲ့အကျိုးကိုလန်ဒန်မြို့ကြီးခန်းစားဆန်စားရတော့မယ်လို့လည်းပါရီမြို့တော်ဝန် Anne Hidalgo ကပြောပါတယ်။ Britain နိုင်ငံသား45တန်းမဲပေးခွင့်ရှိခဲ့တဲ့ Britain နိုင်ငံတဝမ်း Super Thursday ဆိုတဲ့ရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့တဲ့ Labour Party အတွက်သူ့ပါတီဝင်ခန်းမြို့တော်ဝန်အဖြစ်ရွေးကောက်ခံလိုက်ရတာကြောင့်ပါတီအတွက်မျှော်လင့်ချက်တွေတိုးလာစေပါတယ်။
ထင်ရှားတဲ့တူရကီသတင်းစာဆရာနှစ်ဦးဟာနိုင်ငံတော်လျှို့ဝှက်ချက်တွေကိုဖော်ထုတ်ရေးသားခဲ့တဲ့အတွက်ထောင်ဒဏ်5နှစ်ထိကြာခံမှုစီရင်ဆဲချမှတ်ခံလိုက်ရပါတယ်။တူရကီတရားရုံးကနေစီရင်ချက်မချခင်နိုင်ပိုင်းလိုမှာပဲအဲ့ဒီသတင်းစာဆရာနှစ်ဦးတွေကတဦးဟာတရားရုံးအပြင်ဘက်မှာတနက်သမားတဦးရဲ့တိုက်ခိုက်မှုခံခဲ့ရပြီးလွတ်မြောက်လာခဲ့ပါတယ်။အတိုက်ခံသတင်းစာတဦးဖြစ်တဲ့သတင်းစာတစောင်ဖြစ်တဲ့ကမ်ဟာရီယတ်ကအက်ဒီတာချုပ်ကန်ဒန်ဟာဟာတန်ဒါဟာသူ့ကိုစီရင်ချက်မချခင်မှာတိုက်ခိုက်ခံရပြီမဲ့ထိခိုက်ဒဏ်ရာရသွားတာမျိုးတော့မရှိခဲ့ဘူးလို့သိရပါပါတယ်ခင်ဗျာ
။ကနေဒါနိုင်ငံအယ်ဘာတာအရက်မှာအကြီးကျယ်လောင်နေတဲ့တော်မီကြီးကြောင့်ထောင်တောင်းချီတဲ့လူတွေကိုဘေးလို့ရရွှေပြောင်းပေးနေရတယ်လို့မိသားသမားတွေကလည်းမိငိမ့်ဖို့အပြင်းထန်ကြိုးစားနေကြပါတယ်။ကတ္တရာဇင်းမြေတွေရှိတဲ့အရက်မှာပြီးခဲ့တဲ့အင်္ဂါနေ့ကလေးကလာရောက်ခုံလုံးနေကြတဲ့မိဘဒုက္ခသည်တွေကိုရဲတွေစစ်တပ်အရာရှိတွေကဥဆောင်တဲ့ရင်နှန်းတွေနဲ့ရွှေပြောင်းပေးနေကြပါတယ်။မိလောင်တဲ့နေရာကနေထောင်နဲ့ချီတဲ့လူတွေကိုဒီကနေ့စနေနေ့မှာလေကြောင်းကနေတဆင့်ရွှေပြောင်းပေးနိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
2016ခုနှစ်မေလ9ရက်စနေနေ့ညနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်မတွေထုတ်လွှင့်ပေးမဲ့အတွက်အရင်ဆုံးလက်ဗရောင်းတောင်ရေးပြည်သူ့လွှတ်တော်မှဆွေးနွေးကြမယ်အခြေအနေကိုပြောပြပေးပါမယ်။အခုချိန်ထိမတည်ငြိမ်သေးတဲ့လက်ဗရောင်းတောင်အရေးမကြခင်ရပိုင်းတွင်ပြည်သူ့လွှတ်တော်မှအရေးကြီးအဆိုအဖြစ်တင်သွင်းဆွေးနွေးဖို့ပြင်ဆင်နေပြီလို့တပ်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်က VOE ကိုပြောပါတယ်။ဒီတော့တွင်မှာပဲကျင်းနီစပြီးပြန်ထုတ်တော့မယ်လို့မြန်မာဝမ်ပေါင်ကုမ္ပဏီကနေကြေညာခဲ့ပြီးချိန်ကလေးကဖြစ်နေခဲ့တဲ့တင်မာမှုတွေကလည်းအချိန်ရော့မသွားပဲဆက်ဖြစ်နေသေးပါ။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE ထိုင်းအခြေစိုက်သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါရှင့်။
ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့သခိုင်းတိုင်းရင်းမာပင်ခရိုင်တဲကလက်ဗရောင်းတောင်ကျေးတီစီမံကိန်းမှာမေလ9ရက်နေ့ကနေစတင်ပြီးကျေးတီစထုတ်မယ်ဆိုပြီးမြန်မာဝပ်ပေါင်းကုမ္ပဏီဘက်ကကြေညာခဲ့ပြီးတဲ့နောက်မှာတော့လေးအမြောက်နေ့အဖြစ်အတင်းမာမှုတွေဆက်ဖြစ်နေပါတယ်။လက်ဗရောင်းအရေးနဲ့ပတ်သက်လို့အချက်လက်တွေပြင်ဆင်နေပြီးရှေ့သတင်းပတ်အတွင်းမှာပဲလွှတ်တော်မှအရေးကြီးအဆိုကိုတင်သွင်းသွားမှာဖြစ်တယ်ဆိုပြီးလက်ဗရောင်းတောင်စာလင်းကြီးမြို့နယ်ကရွေးချယ်ခံခဲ့ရတဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းသိန်းစောက VOA ကိုပြောပြပါဗျာ
။ကျွန်တော်တို့ဒီမှာအမျိုးကြောင့်နေပြီးတော့အရေးကြီးဆိုပြင်းမင်းမို့လုပ်နေပါတယ်။ကျွန်တော်ကငန်းနေဆက်ရောက်လာပြီ။ငန်းနေဆက်ရောက်လာတော့တမြင့်လိုအရင်ပြာရောဆန္ဒပြနေကြတာပေါ့။ဒါကအစပုံမှန်ပြ40လေးပဲထုတ်ကြတယ်။အရင်စိုးရလက်ထက်တွေကတမြင့်ကိုအရင်ပြာရောဆန္ဒကြော်ဝင်ရှိတယ်ဥပမာ144အခုချိန်ကြီးထုတ်ထားရုံနဲ့အဲ့ဒီဟာကိုကျွန်တော်ဒီမှာလုပ်နေပါတယ
်
လုပ်နေတယ်ဆိုတော့အရှင်းပြေအောင်လုပ်တော်နေလို့ဖြစ်ဖြစ်နေတယ်ဆိုတော့ကျွန်တော်အခုဖြစ်ဖြစ်တဲ့အပိုင်းရောက်ပါပြီရှင်းပတ်ရောက်ကြရင်ကြားမှာပါလုပ်တော်အတန်ကြားမှာပ
ါပြီးသူလွတ်တော်အတွင်းမှာအရင်တစ်ခါတုန်းကလည်းလက်ဗရောင်းအေးနဲ့ပတ်သက်လို့ကျင်းပြမှုတွေအရင်တုန်းကလုပ်ခဲ့ပေမဲ့တက်မတော်သားကိုယ်စားလှယ်များအားလုံးမတည့်ရက်ပြီးကန့်ကွက်မှုကိုကြုံရတာပါဒီတစ်ခါမှာတော့သေချာပြင်ဆင်ပြီးလှုပ်ဆောင်နေရတယ်ဆိုပြီးဦးဝင်းသိန်းစောကပြောပါတယ်အဲ့ဒီဒေသမှာရွေးချယ်ခံရသူတဦးအနေနဲ့သူ့မှာလည်းအထူးတာဝန်ရှိတာကြောင့်လူလူရဲ့နေနာချက်ကိုတင်ပြရမှာဖြစ်တယ်လို့လည်းဆိုပါတယ
်ကျွန်တော်သိပါတယ်ကျွန်တော်မှလည်းတာဝန်ရှိသလားရှိတာပေါ့လေကျွန်တော်အဲ့ဒီနေနာ ရေးခါလာဆိုတော့ကျွန်တော်တို့ပဲပြီးသွားတဲ့ဒီလူတွေဆန္ဒတော့ပြီးတယ်ကျွန်တော်နောက်ဖြစ်နေတာဆိုတော့ကျွန်တော်ပြီးပါလိမ့်အဲကြောင့်ကျွန်တော်တစ်ဖက်ကအတိုက်ခံလည်းရှိတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုမှမင်းတို့ပြအောင်ဆိုတာမျိုးပေါ့ဒီလက်တော့တော့အရေးကြီးပါလိမ့်အဲဒီတစ်ခါတည်းပြန်မှုရတော့ကျွန်တော်တို့ဒီလိုဖြစ်မှာကျွန်တော်တို့ဒီလိုတော့ပြန်မှုပါလိမ့်ဒီနေ့ကမှအမှန်အရေးကြီးတယ်ဆိုတာသိပါတယ်။ဒါကြောင့်နည်းနည်းမှအမှားလည်းမဆိုင်ဘူး။နည်းနည်းမှသကားတုံးနဲ့အပြည့်ကြီးမဆိုင်ဘူး။အဲ့ဒါအရေးကြီးတဲ့ခါကျတော့ကျွန်တော်တို့ဒီကစုံရည်စီနေစီပေါ့လေကျော်လည်းမကောင်းဘူး။ပြောတာလည်းအရာရဲနဲ့သူ့ရဲ့သဘောမျိုးနဲ့ကျွန်တော်တို့ကဒီမှာတိကျကြရေးဖြစ်အောင်ဒီဒီလေးနဲ့ဖြစ်အောင်အမှားလည်းမပါရအောင
်ဟုတ်ကဲ့
ကျွန်တော်ဒီအဲ့လိုမျိုးဒီစီစီစစ်နေပါလေ။
ဟုတ်ကဲ့
ကြာရင်တော့ကြာရင်ဆိုတော့ရှေ့ပါတယ်တော့ဖြစ်မှာပါ
ဟုတ်ကဲ့
ဒီလိုလိုတော့အပန်းကြားမှာပ
ါလက်ဘရောင်းဒေတာကန်နေရဲ့မြေယာတွေကိုသိမ်းယူပြီးလှုပ်ဆောင်ခဲ့တယ်လို့ဒေတာကန်တွေကပြောဆိုနေတဲ့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့မေလ၄ရက်နေ့ကနေစပြီး၄ရက်ဆက်တိုက်ဆိုသလိုတင်းမာမှုတွေဆက်ဖြစ်နေတာပါဒီကနေ့မှာတော့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းတိနံရော်ကြီးတွေနဲ့မြေယာတွေပြန်ပေးဖို့ကိစ္စတွေကိုကုမ္ပဏီဘက်ကမပေးတာကြောင့်ဆိုပြီးဒေတာကန်တွေကအမှုသွားဖွင့်ခဲ့ရမှာအမှုဖွင့်ခွင့်မရခဲ့တဲ့အကြောင်းဒေတာကန်တို့ကလည်းပြောပြပါတယ်နှစ်ဖက်တင်းမာမှုတွေဖြစ်နေခြင်းရဲအာဏာပိုင်တွေဘက်ကလည်းဒေသခံတွေကိုအခုလိုတုံ့ပြန်ပြောဆိုနေပါတယ
်။အားလုံးနိုင်ငံတော်အကြီးအကဲနားရပါတယ်ရည်ရည်ပါတယ်။ဒါတို့ဘာတွေလုပ်နေလဲဆိုတာကျွန်တော်တို့တွေလည်းနေ့စဉ်နဲ့များပြင်ပြပေးနေပါတယ
်။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနတ်တွေပြစ်ခတ်မှုတွေလူသတ်မှုတွေဖြစ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။၂၀၁၂ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နင်းခဲ့တာကြောင့်တန်ဃာပတရားခတ်ဟာမီးလောင်ဒဏ်ရာတွေရခဲ့တာပါအဲ့ဒီအမှုနဲ့ပတ်သက်လို့လည်းအရေးယူဆောင်ရွက်မှုမရှိအမှုဖွင့်ခွင့်မရတာတွေကြောင့်ဒီအရေးဟာအခုချိန်ထိမပြေလည်နိုင်သေးပဲဖြစ်နေရပါတယ်ရှင
်မအေးအေးမှပြောပြခဲ့တာပါရှင်အခုအဇင်းတိုင်ရတဲ့ကိစ္စပဲဖြစ်နိုင်တော့မလားဆိုတာကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံမှာနမဲဆိုးနဲ့ကြော်ကြားလာတဲ့အဇင်းတိုင်ကြရတဲ့ကိစ္စကိုပဲဖြစ်ပြည့်မြဲပဲဖြတ်ပြစ်မဲ့ဥပဒေကြမ်းတစ်ခုလွတ်တော်မှာတင်သွင်းပြီးထားပါပြီ။ညနေတကောင်အစည်းအဝေးဝင်အစ်စ်ခံရမယ့်အရေးကနေပြီးတော့ကင်းဝေးရမယ့်ဒီဥပဒေကြမ်းပေါ်အမြင်သဘောထားတွေကတော့ကွဲလွဲကြပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဥပဒေတတိယကျင်းပြင်ဆင်ရေးဥပဒေကြမ်းကိုဆွေးနွေးဖို့အတွက်အမျိုးသားလွတ်တော်မှာမေလ6ရက်နေ့ကအစိုးတင်သွင်းလိုက်ပါတယ်။အစည်းအဝေးတိုင်ကြားတာနဲ့ပတ်သက်တဲ့ဥပဒေပုံမှန်တွေအပါအဝင်ဒီရက်ကျေးဥပဒေပြင်ဆင်ဖို့နဲ့ပတ်သက်ပြီးတော့တင်သွင်းခဲ့တဲ့အစိုးကိုကန့်ကွက်မဲမရှိသဘောတူခဲ့ကြပြီးဒါနဲ့ပတ်သက်ပြီးတော့ဒီအစိုးကိုတင်သွင်းခဲ့တဲ့ဘုကုတိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်6ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကတော့အခုလိုပြောပါတယ
်ဒါတတိယအကြိမ်ကျွန်တော်ကပြန်ပြင်ဆင်ချက်အစိုးတင်တယ်အဓိကကတော့ဗျာကျွန်တော်တို့ဒါကိုပြင်ဆင်တာကတော့ဆိုတော့ဒီမိုကရေစီစံချိန်စံညွန်းနဲ့ကန့်ညီပြီးတော့ဒီအထွေမှုတွေကိုဟောရွေးချယ်နိုင်မှုရဲ့နောက်ကအများပြည်သူရဲ့သဘောဆန္ဒကိုဟိုထင်ဟပ်စေပြီးတော့ပွင့်လင်းမြင်သာစွာဆောင်ရွက်နိုင်မှုရဲ့နောက်ကမလိုလားတဲ့သောသားပေါ့ဒီအကြီးလက်စားမှုတွေလက်ပေးလက်ယူမှုတွေဟိုမဖြစ်ဖို့ရဲ့ပြည်သူသဘောထားဆန္ဒကိုထင်ဟပ်စေဖို့အတွက်ကိုကျွန်တော်ပြန်ပြီးတော့ဒီပြင်ဆင်ချက်အစိုးပြန်လည်ပြီးတော့တင်တာပါ
ရကြေးဥပဒေကိုပထမအကြိမ်ပြည်တော်စုလွတ်တော်တက်တန်းအတွက်မှာ၂ကြိမ်ပြင်ဆင်ခဲ့ပြီးအခုဒီကြိမ်ကတတိယကြိမ်ပြင်ဆင်ဖို့လှုပ်ဆောင်နေတာဖြစ်ပါတယ်အခုဒီခါပြင်ဆင်ဖို့လုပ်နေတာမှာအရင်ကပြင်ဆင်မှုတွေနဲ့ဘယ်လိုကွာခြားမှုတွေရှိနိုင်မလဲဆိုတဲ့အပေါ်မှာတော့ဦးမင်းဦးကအခုလိုပြောပါတယ
်ကွာပါမယ်ခင်ဗျာအဲဇင်းလိုဟာမျိုးထူးထူးခြားခြားကွာပေါင်းနိုင်ပါတယ်ခင်ဗျာအဲနောက်ကရွေးချယ်ပုံစနစ်တင်ပြပုံစနစ်တွေကွာပေါင်းနိုင်ပါတယ်ခင်ဗျာနောက်ကဟိုကန့်သတ်မှုတွေဆိုတော့အသက်ကန့်သတ်မှုတွေအဲပညာရေးချင်းကန့်သတ်မှုတွေအဲအဲ့ဒါမျိုးလေးတွေအကြီးကအကွာပေါင်းနိုင်ပါတယ
်ဆိုတော့ရကြေးဥပဒေပြင်ဆင်တဲ့အပေါ်မှာပြည်သူတွေရဲ့သဘောထားတွေကရောဘယ်လိုပါလဲ88မျိုးဆက်အဖွဲ့ကလူမှုဆက်ဆံရေးဒုတိယတာဝန်ခံကိုညာလင်းကတော့အင်္ဂလိပ်လက်ထက်ကလေးကစပြီးစစ်ဆိုးရကာလတစ်လျှောက်လုံးလဲနိုင်ငံရေးသမားတွေကိုဒီဥပဒေကိုအသုံးပြုပြီးနှိပ်ကွပ်ခဲ့တဲ့အတွက်ပြင်သင့်တယ်လို့ပြောပါတယ်
ဒီရကျေးဥပဒေပြင်ဆင်နေဆိုတာကတော့တကယ်ကောင်းတဲ့ကိစ္စပါအဲစဉ်မတိုင်ဟန်းတဲ့ဟာတော့မတိုင်ကောင်းတဲ့ချက်ပါဘာလို့လဲဆိုတော့ဒါအဲစဉ်ဥပဒေဆိုတာအာအင်္ဂလိပ်ဆိုရပါတော့နော်27ဦးမှာဒီသမားဒေါ်လာအင်းသမားတွေကိုဒီနှိပ်ကုပ်ဖို့အတွက်ထုတ်ထားတဲ့ဥပဒေ။ဒါကျွန်တော်လည်းအဲ့ဒီခက်ခဲတောက်လျှောက်ဖြစ်ခဲ့ရပါတော့ဆစ်ဆိုရလက်ထက်မှာသမားလှုပ်ရှားမှုတွေမြေရောက်တပိုင်းလောက်ရတဲ့အခါမှာကျွန်တော်တို့လက်ခံမဲ့အိမ်ရန်ရှားပါတယ်ပေါ့နော်ရန်သက်တိကောင်းတဲ့အိမ်လောက်ပဲ လက်ခံရတော့ဧည့်သည်နဲ့ဒီထောင်နေကြရတယ်ကျွန်တော်တို့ထောင်ထဲမှာတွေ့ဘူးပြောဟုတ်ပါဗျာတန်းဒီစင်မှာထောင်ကြွားတဲ့ဒီကိုစင်ကျော်ဦးဆိုလို့ရှိရင်သူတို့ဧည့်သည်သွားတိုင်တယ်ဧည့်သည်သွားတိုင်တော့ဧည့်သည်မတန်းနဲ့သူ့ကိုပြန်လိုက်ခံချင်နောက်တို့တချို့ဆိုရင်ကျွန်တော်ထောင်ထဲမှာပေါ့အဲဒီနေ့တလားလောက်ကြာလာကြာလာပြီးတော့ရဲဘက်စကန်ရောက်သွားတယ်ပေါ်တာတွေပါသွားပြီးတော့သေသွားတဲ့လူတွေတွေ့ဘူးတယ်ဗျာဒါကရာဇဝင်မှုလည်းမဟုတ်ဘဲနဲ့ဒီနိုင်ငံသားတယောက်ရဲ့အများကြီးမျက်နှာဆုံးဆုံးရချက်ပေါ့နော်ဒါကအခုပြည်ပြင်ဟုတ်အစင်းမတိုင်ဖို့အတွက်ဒီတကျဥတွေမှာထည့်သွင်းတာကအမြဲတမ်းသဘောကျတဲ့ကိစ္စပါ
နိုင်ငံသားမပုံတင်ကိုင်းဆောင်ွက်ရှိသူတယောက်အနေနဲ့နိုင်ငံတော်မှာလွတ်လပ်စွာသွားလာပိုင်ခွင့်ရှိတယ်ဆိုပေမဲ့လည်းတစ်ဖက်မှာလည်းရာဇဝတ်မှုကျူးလွန်သူတွေကိုဖော်ထုတ်နိုင်ဖို့အတွက်သက်ဆိုင်ရာရက်ကွက်ကြေးရွာတောင်ဝင်ရှိသူတွေကိုအေဇင်းတိုင်ကြတာတွေတော့ရှိတဲ့လို့ပြည်မျိုးကကိုနေစာကတော့မြင်ပါတယ
်ဒီမြန်မာနိုင်ငံတော်ထဲမှာနေတဲ့လူဆိုဒီမြန်မာနိုင်ငံသားမပုံတင်ကိုင်းလို့ရှိလို့ရှိရင်ဒီနေရာမှာသွားလာခွင့်တော့ရှိတာပေါ့အေဇင်းစစ်တာကြတော့ဟိုဘယ်လိုအေဇင်းတိုင်တာကြလို့လဲတချို့ဟာကြရာဇဝတ်မှုတွေလည်းလာရလူတွေပါရှိတဲ့အခါကျတော့ဒီအေဇင်းကဒီအခုရှိမှုရှိလို့အေဇင်းကတော့သွားဖို့ပြောရမှာပဲလေ
ရန်ကုန်မြို့ကကိုဟန်ထူးခန့်ပိုင်ကတော့အေဇင်းတိုင်ကြတဲ့ဥပဒေရဲ့ရည်ရွယ်ချက်ကိုမကြိုက်သလိုဒါကနိုင်ငံသားတယောက်ရဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကိုချိုးဖောက်နေတယ်လို့လည်းပြောပါတယ
်ဒီအေဇင်းတိုင်တာကိုဘယ်လိုမြင်လဲလို့ပြောရရင်ဟိုသူတို့က privacy ကိုသိပ်ပြီးတော့ချိုးဖောက်တယ်အေဇင်းတိုင်နဲ့ဥပဒေရဲ့ရည်ရွယ်ချက်ကလည်းဒီဘယ်မှာဘယ်သူရောက်နေလဲဘယ်မှာဘယ်သူရောက်နေလဲအဲ့ဒါတွေအကုန်သူတို့သိဖို့အမှန်သိစရာအကြောင်းမရှိဘူးဗျလူတယောက်ကဟိုသူ့အတူကြိုက်တဲ့နေရာသွားဝင်ရှိတယ်။မလုပ်ခွင့်ရှိတယ်၊ညာလုပ်ခွင့်ရှိတယ်။တရားဥပဒေကိုမချိုးဖောက်သေးဘူး။ချိုးဖောက်ရင်တော့ဒါသူတို့ regulation အတိုင်းပေါ့။ကျွန်တော်ကတော့ဟို minimal state ပုံစံပဲကြိုက်တယ်ဗျ။အစိုးရကိုတက်နိုင်တယ်များအသေးဆုံးထားကြတယ်။ပြည်သူတွေမနိုင်တဲ့ကိစ္စကိုသူတို့ငှားထားတဲ့ပုံစံမျိုးပဲဖြစ်ရှင်တယ်။တိတ်ပြီးတော့လက်တံရှည်လာတာမျိုးတိတ်ပြီးမဖြစ်စေချင်ဘူး။ပြီးတော့တူတူတရားစင် privacy ကိုကျွန်တော်အလေးထားတယ်ခင်ဗျ။အဲ့ဒါကြောင့်မလို့ပါ
လက်ရှိရကျေးဥပဒေအရတော့နိုင်ငံသားတယောက်ဟာမိမိရဲ့နေအိမ်မှာမဟုတ်ဘဲတခြားသူတဦးရဲ့နေအိမ်မှာသွားရောက်နေထိုင်မယ်ဆိုရင်ရက်ကွက်အုပ်ချုပ်ရေးမှူးရဲ့ခွင့်ပြုချက်ကိုရယူဖို့လိုအပ်ပြီးတကယ်လို့ပြက်ကွက်ခဲ့တယ်ဆိုရင်တော့အေးအေးယူခံရမယ်လို့ပြဋ္ဌာန်းထားပါတယ်ခင်ဗျာ
ကိုရနိုင်စုံစမ်းတင်ပြခဲ့တာပါရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစည်းအဝေးမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လင်းလိုက်ဆွေးနွေးကအစည်းအဝေးကိုနားဆင်ကြရမှာဖြစ်ပါတယ်ပါဝင်ဆွေးနွေးနိုင်တယ်လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါတော့မယ်။မဆုမြတ်မွန်အစီအစဉ်ပြီးကိုသားညုံနဲ့တူတင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင
်။အခမဲ့ဒေါင်းလို့ရတဲ့ messaging app တွေလည်းလေလုံခြုံရေးကိုတော်တော်လေးတိုးလုပ်နေကြတာအခုဆိုလို့ရှိရင် Viber မှာဒီ end-to-end encryption လုပ်လိုက်ပြီ
WhatsApp ကလည်းအဲ့ဒီလိုမျိုးလုံခြုံရေးပိုင်းမြှင့်လိုက်တာသတင်းပတ်ပဲရှိသေးတာဗျအခုလည်းပဲ Viber ကတယောက်ချင်းစီကိုပို့တဲ့ text message ရောဓာတ်ပုံ message ရောဖုန်းဆက်တာရော video call ခေါ်တာရောအားလုံးအတွက်ကြားကနေပြီးတော့ဘလို့မှကိုခိုးဝင်ကြည့်နားထောင်လို့မရအောင်လို့လုံခြုံရေးကိုမြှင့်လိုက်တာဗ
ျအခုခေတ်မှာဒီ messaging app တွေဘလောက်တောင်မှအပြိုင်ဆိုင်ဖြစ်နေကြသလဲဆိုတာလက်တွေ့ဥပမာပေါ့ messaging app ကိုတုံးနေကြတဲ့သူတွေကလည်းသူတို့ပို့တဲ့ message တွေပြောနေတဲ့စကားတွေကိုမသိစေချင်တဲ့သူတွေမသိအောင်မကြားအောင်လို့တော်တော်လေးအလေးထားလာကြတာလည်းပါတယ်။နောက်ပြီးတော့ဒီဝန်ဆောင်မှုပေးတဲ့ company တွေကလည်းတခြား company ထက်ကိုတာပါတယ်ဆိုတာကိုအပြိုင်လုပ်ပြကြရတာပေါ့ရှင်
။ WhatsApp လိုပဲ Viber ကလည်းသူတို့ company ကိုယ်တိုင်ကကြားကနေဝင်ပြီးတော့ထောက်လန်းလို့မရအောင်ကိုဒီပို့သမျှ message တွေပြောသမျှစကားတွေကိုလုံညောင်းလုပ်လိုက်တာပါ။ဒီဘက်ကပို့လိုက်တာကိုတဖက်ကကိုယူရပို့လိုက်တဲ့သူကြတော့မှဖွင့်လို့ရမယ်ကြားနိုင်မှာပါ။နောက်ကြားကနေပြီးတော့ဘလို့မှကိုဖောက်ပြီးတော့ခိုးနှားထောင်လို့ကြည့်လို့ရမှာမဟုတ်ပါဘူး
။ Fiber ရဲ့ဒီ end-to-end encryption နည်းပညာကဘလို့လုပ်တယ်လဲဆိုတော့ကျွန်တော်ကကိုသားညုံဦးစီကိုဒီ text message ပို့ရင်ပဲဖြစ်ဖြစ်ဓာတ်ပုံ video message တွေပို့ရင်ပဲဖြစ်ဖြစ်အတန်ကြားရုံဖုန်းဆက်ရင်ပဲဖြစ်ဖြစ်နောက်ဒီရုပ်ပါမြင်ရတဲ့ video call ခေါ်ရင်ပဲဖြစ်ဖြစ်လုပ်တယ်ဆိုတော့အဲ့ဒါဆိုလို့ရှိရင်ဒီကျွန်တော်ရဲ့လက်ကင်ဖုန်းထဲက Fiber ကကိုသားညုံဦးဖုန်းထဲက Fiber C ကိုဒီဆက်သွယ်ဖို့လုံခြုံရေး code ကိုဖန်တီးလိုက်ပါတယ်အဲ့ကြောင့်မို့လို့ဒီကိုသားညုံဦးဖုန်းအတွက်ပဲလုတ်ထားတဲ့ code ချီတော့မှကျွန်တော်ပို့လိုက်တာတွေကိုဖွင့်လို့ရမှာပါတကယ်လို့ကိုသားညုံဦးရဲ့ဖုန်းအစ်စ်ပြောင်းကင်နေဆိုရင်တော့မှအဲ့ဒါကိုသားညုံဦးအစ်စ် home host ဆိုတာကို Viber ကသိအောင်ပြန်လုပ်ဖို့လိုပါတယ်ဒီအပြန်အလှန်ဆက်သွယ်တဲ့နေရာမှာနှစ်ယောက်တည်းဒါမှမဟုတ်လို့ရှိရင်အယောက်200လောက်အထိပါနိုင်တဲ့ဒီအုပ်စုဖွဲ့ group chat လုတ်တာအထိကိုပါအခုပြောတဲ့လုံခြုံရေးစနစ်စစ်ကို Viber ကထည့်လိုက်တာပါ
ဒီပရလတ်စကွေးနေကစပြီးတော့နောက်သတင်းနှစ်ပတ်ကြာတဲ့အထိနိုင်ငံတွေတစ်ခုပြီးတစ်ခုက Viber သုံးနေတဲ့သူတွေအတွက်လုံခြုံရေးမြင့်ထားတဲ့ Viber app အသစ်ကို upgrade လုပ်နိုင်အောင်လုပ်နေပြီလို့ Viber company ရဲ့ blog မှာကြေညာထားပါတယ်။ Viber latest version ရှိပြီဆိုလို့ရှင်ကိုဆက်တွယ်သမျှဘလောက်လုံခြုံမှုရှိတယ်မရှိဘူးဆိုတာကိုအယောင်ငွေတွေနဲ့မြင်ရလိမ့်မယ်တဲ့မဆုမြတ်မို့ရဲ့
တကယ်လို့ဒီသုံးနေကြအတိုင်းပေါ့နော်ဘာမှထူးထူးခြားခြားမတွေ့ရသေးဘူးဆိုရင်တော့ကိုရဲ့ Viber က latest version မဖြစ်သေးတာဖြစ်နိုင်တယ်လို့ကို message ပို့တဲ့သူရဲ့ Viber က latest မဖြစ်သေးတာဖြစ်ပါလိမ့်မယ်မဟုတ်လို့ရှိရင်တော့စာရိုက်လိုက်ပြီးဖုန်းခေါ်လိုက်ပြီးဆိုတာနဲ့ဒီမိခိုးရောင်တော့ကလောက်ပုံလေးပေါ်လာပါလိမ့်မယ်တဘောကတော့ကိုပို့တဲ့ data တွေကလုံခြုံနေဆိုတဲ့သဘောကိုပြတာပါ
ကိုယ့်ရဲ့ connect စီးရင်ထဲမှာရှိတဲ့သူတွေကကိုပုံမှန်ဖုန်းဆက် message ပို့နေကြသူတွေစီကိုစိတ်ချရပါတယ်ဆိုတော့ trusted စီးရင်ထဲကိုတွန်းထားလို့လည်းရပါတယ်ဒီလိုမျိုးစီးရင်တွန်းထားတဲ့သူတွေကြားဆက်သွယ်တယ်ဆိုရင်တော့အစိမ်းအောင် talk cloud ပုံလေးပြလိုက်မယ်ဗျအ
ဲ့ဒါတွေကတော့ဒီလုံခြုံတဲ့သင်္ကေတတွေပါတကယ်လို့ပြဿနာတစ်ခုခုရှိပြီဆိုရင်တော့ဒီအနီအောင် talk cloud ပုံပေါ်လာပါလိမ့်မယ်ဖြစ်နိုင်တာကတော့ဒီဆော့ဆော့ကပြောသလိုပဲကိုဆက်သွယ်တဲ့သူဘက်ကဖုန်းပြောင်းကင်နာမျိုးကြောင့်ဖြစ်နိုင်တယ်။ဒါမှမဟုတ်လို့ရှိရင်လေဒီဂျားကနေပြီးတော့တယောက်ယောက်ကဂျားဖောက်ခိုးဝင်ဖို့ကြိုးစားတာလည်းဖြစ်နိုင်ပါတယ်။တေချာတာကတော့ဒီတစ်ဖက်ကဖုန်းရဲ့လုံခြုံရေးကုတ်ကိုကိုယ့်ရဲ့ Viber ကအတီးမပြုတ်နိုင်ဘူးဆိုတဲ့သဘောပါ။အဲ့ဒီခါမျိုးဆိုရင်တော့တစ်ဖက်ဖုန်းကဒီကိုဆက်သွယ်ခြင်းနဲ့ဖုန်းတေချာပါတယ်ဆိုတာကိုပြန်ပြီးတော့အတီးပြုတ်ပေးဖို့လိုပါတယ်
။ Screen ပေါ်မှာပေါ်လာသမျှတော့ကလောက်ပုံလေးတွေကိုနှိပ်ကြည့်ရင်လည်းဘာအဓိပ္ပာယ်ရှိလဲဆိုတာကိုသိရမယ်ဗျ။ဒီလုံခြုံစနစ်ကနောက်ဆုံး Viber version ထည့်ထားတဲ့ဖုန်းချင်းချင်းမှာပဲအကျုံးဝင်မယ်ဆိုတာတော့သတိချက်စီချင်ပါတယ်။အထူးသဖြင့်တော့ဒီ group chat လောက်ကြတဲ့အခါမှာကိုယ့်အစုထဲမှာပါနေတဲ့သူတယောက်ယောက်ရဲ့ Viber ကနောက်ဆုံးပေါ် update ဖြစ်မနေဘူးဆိုရင်တော့အခုပြောခဲ့တဲ့နောက်ဆုံးအဆင့်မြင့်လိုက်တဲ့လုံခြုံရေးတကူရမှာမဟုတ်ပါဘူး။အဲ့လိုပြောလို့မလုံခြုံဘူးလည်းမဟုတ်ပါဘူး။လုံခြုံပါသေးတယ်။နောက်ဆုံးအဆင့်မြင့်လိုက်တဲ့လုံခြုံရေးစနစ်ကိုပဲမရမှာပါ။
Fiber ကိုဒီမြန်မာနိုင်ငံအပါအဝင်ဒီကမ္ဘာလုံးမှာတုံးနေကြတဲ့သူပေါင်းကတန်း900ကျော်ရဲ့ရှင်။အခုနောက်ဆုံးတိုးမြင့်လိုက်တဲ့လုံခြုံရေးစနစ်တွေကို Fiber ကဒေတာတစ်ခုပြီးတစ်ခုမှ upgrade လုပ်ပေးနေတော့ကိုယ့်အလက်မရောက်သေးဘူးဆိုရင်လည်းတစ်ပတ်နှစ်ပတ်လောက်စောင့်ကြည့်ဖို့တော့လိုမှာပါ။
တိုးလိုက်တဲ့လုံခြုံစနစ်မှာနောက်ထပ်ပါလာတဲ့ feature အသစ်လည်းရှိသေးတယ်ဗျ။ချက်တင်လုပ်ထားတာတွေကိုသူများမမြင်အောင်ဖွက်ထားလို့ရတဲ့ feature ဗျ။နံပါတ်၄လုံးပါတဲ့ပင်နံပါတ်၃ပြီးတော့ကိုဖွက်ထားခြင်းတဲ့ချက်တင်တွေကို hidden chat ဆိုတာရွေးပြီးတော့ဖွက်ထားလိုက်လို့ရမယ်မဆင်မြန်မို့ရဲ့
တခုကောင်းတာကကိုဖုန်းကိုတခြားသူတွေကိုပေးသုံးတာတို့ကွန်ပျူတာကိုတခြားသူတွေနဲ့မျှပြီးတော့သုံးနေရတာမျိုးဆိုရင်တော့ကိုမမြင်စေခြင်းတဲ့ချက်တင်တွေကိုဖွက်ထားလို့ရသွားတာပေါ့ကိုသားညုံရဲ့
အခုလိုမျိုးဒီ Viber သုံးနေကြတဲ့သူတွေလုံခြုံရေးပိုင်းတွေအတွက်ကိုစိုးရင်စရာမလိုဘဲနဲ့စိတ်ချလက်ချသုံးနိုင်ကြအောင် Viber ကနေပြီးတော့လုံခြုံစနစ်တိုးမြင့်ဖို့စူးစမ်းနေကြတာကြာပြီဗျအခုလိုမျိုးလုံလိုက်နိုင်တဲ့အတွက်ဂုဏ်ယူတယ်လို့Viber ရဲ့လုပ်ငန်းလေပတ်မှုဆိုင်ရာကြီးကဲက blog post မှာရေးသားထားသေးရဲ့ဗ
ျအခုလိုမျိုး messaging app တွေကဒီလုံခြုံရေးဘိုင်းကိုအသားပေးလာကြတာကသူတို့ဝန်ဆောင်မှုကိုအားထားနေကြတဲ့သူတွေအတွက်ကိုကျင့်ဝတ်ပိုင်းအရာတွေမဟုတ်ဘူးသူတို့ရဲ့ဝန်ဆောင်မှုတွေကိုလူတွေပို့ပြီးတော့သုံးလာကြအောင်ဖြစ်တယ်လို့ Fox Magazine ရဲ့ဆောင်းပါးကသုံးသပ်ပါတယ် TechCrunch ဆိုတဲ့နည်းပညာမီဒီယာလုပ်ငန်းကြီးကတော့များပြားလာတဲ့ application တွေကြားထဲကပုံမှန်အသုံးများတဲ့ app တွေထဲမှာသူတို့ရဲ့ messaging app တွေကိုတစ်ခုအပါအဝင်ဖြစ်အောင်ကြိုးစားတဲ့ဆောင်ရွက်မှုလို့သုံးသပ်တယ်ကိုသားညုံရဲ့
။သုံးနေကြတဲ့သူတန်းထောင်ချီနေတဲ့ဒီ Facebook ပိုင်းနဲ့ WhatsApp တို့ Apple ရဲ့ iMessage တို့လိုမျိုးကုမ္ပဏီကြီးတွေကနေပြီးတော့ Viber လိုသူတို့လောက်မကြီးကျယ်တဲ့ကုမ္ပဏီမျိုးအထိသူတို့ရဲ့ message ပို့နိုင်တဲ့ application တွေကိုသူ့ထက်ငါအပြိုင်ပို့ပြီးတော့လုံခြုံအောင်လုပ်နေကြတာကြည့်လို့ရှိရင်သူ့ရဲ့သုံးသပ်ချက်ကမမှားဘူးလို့ပြောရမယ်မဆင်မြတ်မို့ရဲ့။
တချိန်တည်းမှာပဲဒီသုံးစွဲတဲ့သူတန်း900လောက်ရှိနေတဲ့ Facebook ရဲ့ Messenger ကတော့အခုအချိန်ထိကိုဒီ end-to-end encryption စနစ်မဟုတ်သေးပဲနဲ့ပို့သူရဲ့ဆက်ကနေပြီးတော့ Facebook server အထိပဲလုံခြုံအောင်လုပ်ထားသေးတဲ့အတွက်ကိုတော့သူတို့အနေနဲ့လုံခြုံရေးကိုအမိလိုက်သင့်ပြီလို့ထောက်ပြမှုတွေလည်းရှိနေပါတယ်ရှင
်။မဆူမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blog တွေပြောသမျှအစီအစဉ်ကိုတနင်္လာနေ့နဲ့အခုလိုစနေညတိုင်းမှာနာဆင်နိုင်ကြပါလေရှင်။ VOA မြန်မာပိုင်းစီစဉ်ကိုတေးသချင်းတောင်းယူလို့ရမယ်ဖြစ်ဖြစ်ဝေဖန်အကြံပေးစာတွေပေးပို့လို့ရမယ်ဖြစ်ဖြစ် email နဲ့ဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်။ telephone number ကတော့2323255555လေးဖြစ်ပါလေရှင်။စာလိုက်ကနေဆက်သွယ်လို့ရတော့ VOA American အတန်းမြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။မကြခင်ချိန်ပိုင်းအတွင်းမှာစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေစတင်တော့မှာဖြစ်ပါလေရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မေလ9ရက်စနေနေ့ညပိုင်းသံလွှင့်စီစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်မဲ့10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 30 minutes နဲ့လိုင်းလံမီတာ105 190တို့ကနေပြီးတော့ဖန်ယူနိုင်နိုင်ပါတယ်အခုစနေညတိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်စတင်ပါတော့မယ်ရှင်ပါဝင်ဆွေးနွေးကြမဲ့သူတွေကိုလည်းဖိတ်ကြားပြီးဖြစ်ပါတယ်ဒါကြောင့်ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူကိုကျော်ကျော်တိတ်နဲ့အတူထုတ်လုပ်သူကိုရနိုင်တို့ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်အခုပဲစတင်လိုက်ပါပြီရှင်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေပြီးခဲ့တဲ့ဧပြီလ29ရက်နေ့ည8နာရီ MRTV4 သတင်းမှာတက်မတော်ကိုအစိုးရတက်ရခိုင်လက်နက်ကင် AA အဖွဲ့ကိုရခိုင်တက်မတော်ဆိုပြီးတော့သတင်းထုတ်လွှင့်သွားပါတယ်အဲ့ဒီအပေါ်မှာမေလ3ရက်နေ့ရောက်တဲ့အခါကျတော့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒါကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတော့သဘောထားထုတ်ပြန်ပါတယ်ဆိုတော့ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတမတော်ကိုအစိုးရဓာတ်လို့ခေါ်ဖို့သုံးဆွဲတာမှားသလားအဲ့လိုသုံးဆွဲတာကြောင့်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်တယ်လို့တမတော်ရဲ့ပုံကြီးနဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောကျွန်တော်တို့သတင်းရှင်တွေကသဘောတူသလားဒါကိုအဓိကဆွေးနွေးဖို့ဖြစ်ပါတယ်ပေးနိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှုတ်ဦးကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်နောက်တူကတော့ကျွန်တော်တို့နိုင်ငံရေးနဲ့စီးပွားရေးလေ့လာသူဦးစည်ရသူတို့ဖြစ်ပါတယ်ဆိုတော့ပေးနိုင်ဆွေးနွေးသူနှုတ်ရဲ့သဘောထားကိုအရင်ဆုံးကြားကြရအောင်ပါဦးမြင့်ကျော်ခင်ဗျာMRTV4 ကဒီလိုမျိုးဟလာတက်မတော်ကိုအစိုးရတက်ဆိုပြီးတော့သုံးဆွဲထုတ်လွှင့်တာတက်မတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်အတိုင်းဆိုရင်ဖြင့်သတင်းမီဒီယာကျင့်ဝတ်ကိုလိုက်နာစောင့်ထိန်မှုမရှိဘူးဆိုတာကိုဦးမြင့်ကျော်သဘောတူပါလားခင်ဗျာ
ကျွန်တော်မြင်မှာတော့လေဟိုစူရတက်ဆိုတဲ့ဟာကဟိုလေကောမင်း HP မဟုတ်ဘူးအရက်သားတွေကြားထဲမှာတုံးကြတဲ့ကြားပေါ့ဟိုတို့တော့တစ်ဖက်မှာတော့ရခိုင်ဟိုဤဘုရားရခိုင်တမတော်လို့ဆုံးအဲ့ဒါပြည်သူ့တုံးတဲ့ဆုံးတော့ဒီမှာတော့ပြန်မှာတော့တုံးတုံးနဲ့ဘုန်းလိုက်တော့အဲ့ဒါကိုတမတော်ကဟိုအင်းတက်တဲ့ဘုန်းကြီးဆက်ရှိတဲ့ဘုန်းကျွန်တော်ရှင်ဘုန်းကြီးကတော့ဒီနေ့မှာဘာလို့ခါဒီမှာဒီရခိုင်ဆိုနေအချိန်ကြီးနေလို့အမေဝင်နေလို့ခါလေးသူအမ်ဒွေအမ်ဒူလီအညာဆုံးတဲ့ဟာတဲ့သုံးနိုင်ရှိတော့ပါဘူး။ရောဒီကိစ္စမှာရခိုင်တန်းရောအီဂျီရောရခိုင်တန်းရောလို့ပုံစံဒီဘက်ကိုအဲဟိုသူအတလို့သုံးတာတော့နည်းနည်းတော့ဘယ်လန့်မှညာတော့ဖြစ်တယ်။တော့ကျင်းဝတ်ကိုတင်းချိုးဖောက်ပေးဆိုတဲ့ဟာမျိုးရှင်တော့ကျွန်တော်တော့အဲ့လိုမမြင်ဘူးပေါ့
။ဟုတ်ကဲ့ဒီမှာကိစ္စနှစ်ခုလို့ကျွန်တော်မြင်တယ်။တစ်ခုကရခိုင်တက်ကိုကြတော့ရခိုင်လက်နက်ကင်တက်ကိုကြတော့တက်မတော်လို့တုံတယ်ရခိုင်တက်မတော်အေးအေးလို့တုံတယ်ဒီဘက်ကိုကြတော့အစိုးရတက်လို့တကယ်လို့ဒါအစိုးရတက်မတော်အစိုးရတက်မဟုတ်ဘဲနဲ့အစိုးရတက်မတော်ဆိုရင်ကောတက်ဖက်ကဒီလိုပဲတုံပြမယ်လို့ကိုမျိုးကျော်ယူဆသလား
အစိုးရတက်မတော်ဆိုရင်တော့အမှန်တော့ဒီကိစ္စဟိုအရင်အစိုးရလက်ထက်တည်းဆုံးပြရတာတို့တော့ပုံကြီးကမီဒီယာတလောက်ကြည့်တော့အားမကောင်းကြတော့ဘောလေအဲ့ဒီအချိန်ကဟိုအများဆုံးညကြတာပဲအရင်ဆိုင်ကျွန်တော်တို့ရှင်းလည်းမှာဒီသုံးလုံးကဒီသုံးလုံးသုံးတဲ့ချိန်မှာဟိုမိုးလို့သုံးတာတော့အင်းလို့ဖြစ်လို့သုံးတာအဲ့လိုမျိုးတွေကြောင့်တော့မဟုတ်ဘူးရှင်လည်းဒါကလို့သုံးဟိုနားလေတွေသုံးစံလုံးနေနဲ့သုံးတာဆိုတော့ဒါပေမဲ့ခုနှစ်ပိုင်းမှာတော့ဟိုတက်ကတမရောဘက်ကပေါ့ကျွန်တော်ကတက်တယ်လို့ပြောတမရောဘက်ကဟိုသူ့အရင်အခေါ်ပေါ်ဒီပေါ်မှာဟိုအချိန်မှန်ဖြစ်တယ်သူပုဂ္ဂလိကမီဒီယာလည်းအများကြီးဖြစ်လာတယ်ဟိုအားကောင်းလာတယ်အဲ့ချိန်မှာဟိုတရားဝင်ခေါ်ဖို့ပဲသုံးမှာကြတဲ့ဟာမျိုးကိုဖိအားပေးလာတယ်တစ်ဖက်ကဘုရားကြည့်လို့တော့မပဲဟိုသူ့အင်အားဘလောက်မှမရှိဘူးတဲ့ဘုရားကမော်စပ်ကျဲအဲ့မျိုးမခေါ်ဘူးတဲ့ဟာမျိုးလည်းကြည့်ခဲ့တဲ့နေ့ကဟိုတချို့တော့ဟို ARV ကျင်းလို့ပါလို့မှပြောတာတွေရှိတယ်ဟိုသူတို့သတင်းစာရှင်းလင်းပွဲမှာပြောတာရှိတယ်အဲ့တော့ဒီနေ့ပိုင်းမှာပို့ပြီးတော့ဟိုသုံးကြက်မီဒီယာတွေအားကောင်းလာအချိန်မှာသူတို့ဆန်စစ်ဖြစ်လာတယ်လို့ကျွန်တော်ထင်တယ်သူတို့တစ်ခါမှာတော့ဟိုစူရတက်လို့တုံးတဲ့ဟာကတော့ကျွန်တော်အမြင်မှာတော့လွန်ကျွန်တယ်လို့တော့ကျွန်တော်မမြင်ဘူးသူတို့ရခိုင်တက်မတော်ဟိုအေးရခိုင်တက်မတော်လို့တုံးတာတော့အဲ့ဒါတော့ ဟိုဘယ်လိုခေါ်မလဲသူတို့ပြေဝင်တုံးနှုံးနဲ့အဲ့တိုင်းကိုတုံးပြီးတော့ဒီဘက်မှာဝင်ဖြစ်တာတော့သူတို့ကအဲ့ဒီဟာကိုသူတို့ဝင်ဖြစ်တာလို့ကျွန်တော်တော့အဲ့လို
ဟုတ်ကဲ
့မြင်တာပေါ့နော
်ဟုတ်ကဲ့ကိုစီရသူအစိုးရတက်လို့တုံးတဲ့အတွက်တက်မတော်ရဲ့ပုံရိပ်နဲ့ဂုံတိခါကိုများစွာထိခိုက်စေတယ်လို့တက်ဖက်ကမြင်ပါတယ်ဆိုတော့ဘယ်လိုသဘောထားအခြေခံနဲ့တက်ဖက်ကအဲ့ဒီလိုမြင်တယ်လို့ကိုစီရသူယူဆလဲ
အဲကျွန်တော်တို့တွေးရတော့လေအခုကသူကအစိုးရတက်ကစပြီပေါ့လေအစိုးရတက်ကစပြီဆိုတော့အကုန်လုံးကပြောင်းသွားပြီကျွန်တော်တို့အရင်တော့အခြေအနေတွေမဟုတ်တော့ဘူးပြောင်းသွားတဲ့အခါကျတော့အဲ့ဒါကိုဟိုအကုန်လုံးအဖွဲ့အစည်းတွေအကုန်လုံးကဒါသတိထားပြီးချင်းကပ်နေတာတွေးရတာပေါ့နော်ဥမာတိုင်းသားလက်နက်ကိုင်တွေဆိုလဲဒါကိုသတိထားပြီးတော့ကြည်နေတယ်ပြီးတော့နိုင်ငံရေးပါတီတွေဆိုလဲဒါတိုင်းသားပါတီရောကျွန်တော်တို့ဒီတခြားပါတီတွေရောအဲ့ဒီအကုန်လုံးကသူက view design ကြည်နေတယ်တက်မတော်ကလည်းသူကဒါကိုကြည်နေတဲ့အခါကျတော့အစိုးရတက်လက်ထက်မှာဒါမျိုးတွေတုံးလာတဲ့ခါကျတော့သူကလည်းတတိထားပြီးတော့တုံ့ပြန်တဲ့သဘောပေါ့နော်ကျွန်တော်ကတော့အဲ့ဒါလေးသွားမြင်တယ်ဟိုစကလုံးသုံးနှုံးအစဒါတွေကနောက်ဆိုရင်တွင်သွားမှဆိုတဲ့ခါကျတော့ဒါအစ်စ်ကြောင်းတဲ့ချိန်မှာတော့ view ဆိုင်ပြီးတော့စောင့်ကြည့်ပြီးတော့သူကထိမ့်တယ်ဆိုတဲ့သဘောပေါ့လေအဲသူကန့်ကွက်တယ်ဆိုရင်လည်းကန့်ကွက်လိုက်တယ်အဲပြီးရင်အဲဒါမကြိုက်ဘူးဆိုလည်းမကြိုက်ဘူးပြောတယ်ပေါ့လေအဲ့တော့ကျွန်တော်မြင်ရတော့ဒါအစိုးရအစ်စ်အကြောင်းလဲမှာဒါတတိထားပြီးတော့သူကဆောင်ရွက်နေတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်ခုနကလိုသူ့ပုံရိပ်နဲ့ပဲပတ်သက်လို့ဖြစ်ဖြစ်နောက်အစင်လာတွေပါပြီးဖြစ်သွားမှဆိုတဲ့အခါကျတော့ကျွန်တော်တို့တခြားအဖွဲ့အစည်းတွေလိုပဲသူလည်းအဲ့လိုသတိထားပြီးတော့ချင်းကပ်နေတယ်လို့သွားပြီးတော့တွေ့ရတယ်ပေါ့နော်ဒီကြာပိုင်းတွင်းမှာကအခုကဆိုရတဲ့တက်တာဆို
သ
လားကြော်ကြော်လောက်ပဲရှိသေးတာပေါ့အဲ့ဒီချိန်တွင်းမှာကဒါမျိုးလေးတွေကသွားပြီးတွေ့နေရတာဟုတ်
ဟုတ်ကဲ့ဆိုတော့တမတော်လို့ပဲသုံးရမယ်တန်တဲ့နာမည်နဲ့တန်တဲ့အခေါ်ဝေါ်နဲ့ဥမာစစ်တပ်တော်လကောင်အစိုးရစစ်တပ်တော်လကောင်မြန်မာစစ်တပ်တော်လကောင်မသုံးရဘူးလို့အခြေခံဥပဒေထဲမှာတိတိလင်းလင်းပြဋ္ဌာန်းထားတာမရှိဘူးလို့ကျွန်တော်အဲ့လိုနားလေတယ်ခေါ်ထားတော့ခေါ်ထားတယ်တမတော်လို့အဲ့ဒါဟုတ်ပါသလားကိုစီရဲ့သူ
အဲအဲ့ဒါကတော့သူကခုနလိုပေါ့နော်အဖွဲ့အစည်းတိုင်းမှာကတော့ဟိုကိုခေါ်စီခြင်းနဲ့နာမည်ရှိတာပေါ့ဗျာရှိတာပေါ့ဆိုတဲ့အခါကျတော့အခြေခံဥပဒေထဲမှာပါတာမပါတာတဲ့ဆိုင်တော့နောက်တစ်ခုကတော့ဟိုခုနကိုကိုမြင့်ကျော်ပြောသွားတယ်လို့ပေါ့သူကဟိုကိုယ့်အကိုတီးတန့်ခေါ်ရင်တောင်တမျိုးဖြစ်ရင်ဖြစ်ဦးမယ်အခုကျတော့ခုနတိုက်ပွဲဖြစ်နေတဲ့ဒီ AA နဲ့ရှင်ပြီးတော့ပြောလိုက်တဲ့အခါကျတော့ AA ကတော့သူကတက်မရောဖြစ်သွားပြီးတော့ဒီဘက်မှာကျတော့သူကအစိုးရလည်းပါတယ်စစ်တပ်လည်းပါတယ်ဆိုတဲ့အခါကျတော့အဲ့လိုရှင်လိုက်တဲ့အခါမှာပို့ပြီးတော့အဲစိတ်ကဟိုဘယ်လိုပြောရမလဲသူတို့စိတ်ထဲမှာဟိုစိုးရိမ်သွားတယ်လို့ကျွန်တော်စိတ်တော်သွားမြင်တယ်ဒီတိုင်းသုံးရင်တော့ဘယ်လိုဖြစ်မလဲမသိဘူးပေါ့နော
်နည်းနည်းလေးများတက်ဖက်ကနည်းနည်းလေးများဒါကိုဆက်စတိမခံပေါ့လေဒဇက်လေးမှဆက်စတိမခံဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ပြောလို့ရမလား
သူကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းပေါ့လေသူကစိုးရတက်ပြောင်းတဲ့ချိန်ကျတော့သူကအကုန်လုံးကသူကတတိထားပြီးတော့သူကတုံ့ပြန်နေတဲ့အခါကျတော့ကျွန်တော်စိတ်တင်တော့လေအစင်လာဖြစ်သွားမယ်ဆိုလို့သူကကျမ်းပြီးတော့သူကပရေဥလိုက်တဲ့သဘောပေါ့လေကျွန်တော်ရက်စကားနဲ့ပြောမယ်ဆိုရင်တော့အဲ့ဒါလေးတော့သွားတွေးရတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တိုက်ရိုက်ပအောင်ဆွေးနွေးမယ်တော်တော်ရှင်တွေအတန်ပို့ပြီးဆွေးနွေးထားတာနောက်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာ Facebook ပေါ်မှာ message ရွေးပြီးဆွေးနွေးထားတာတော်တော်များပါတယ်သဘောထားတွေကလည်းပဲဟိုဘက်ဒီဘက်သဘောတူတာရှိတယ်မတူတာရှိတယ်ဆိုတော့တော်တော်လေးကိုစိတ်ဝင်စားနေဆွေးနွေးကြတာရှိပါတယ်အရင်ဆုံးကျွန်တော်တို့နော်ဝေးနိုင်ငံကဦးဖူးတောက်အောင်ကအတန်ပေးပို့ပြီးဆွေးနွေးထားလေအရင်ဆုံးနောက်ထောင်ကြည့်အောင်ပါ10မိနစ်နဲ့20စက္ကန့်ရှိပါတယ်ခင်ဗျာ
တမရော်နဲ့အစိုးရဟာတီးကြားရက်တီခွင့်ရှိနေတယ်ဆိုတဲ့အချက်ဟာမြန်မာနိုင်ငံရဲ့ထူးခြားတဲ့လက္ခဏာတစ်ရပ်ပါပဲရခိုင်စစ်အစိုးရဟောင်းရဲ့လက်ထက်မှာအတင်းအဓမ္မအတည်ပြုပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရမြန်မာပြည်မှာဘယ်လိုအစိုးရမျိုးပဲတက်တဲ့တပ်မတော်ရဲ့အထက်မှာလုံးဝမရှိစီရေးပဲဖြစ်တယ်ဒါဟာဆရာနာရှင်အဟောင်းနဲ့အသစ်တို့အတွက်သူတို့အကျိုးစီးပွားများကိုကာကွယ်ဖို့ရည်ရွယ်ချက်ရှိရှိရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံဥပဒေကြောင့်ဖြစ်ပါတယ်တမတော်နဲ့ပြည်သူလူထုကင်းကွာအောင်ခွဲခြားထားတဲ့2008ဖွဲ့စည်းပုံအတိုင်းဆိုရင်မြမတမတော်ကိုအစိုးရတက်လို့လုံးဝခေါ်တုံးဆွဲလို့မရတော့ပါဘူးတမတော်ရဲ့ဂုံတိတ်ခါဆိုတာပြည်သူတင်မြောက်တဲ့ပြည်သူအစိုးရရဲ့လက်အောက်ကတမတော်ဖြစ်မှသာဂုံတိတ်ခါရှိမည်ဖြစ်ကြောင်းကျွန်တော်ယူဆကိုတင်ပြလိုက်ပါတယ်ခင်ဗျာ
။နော်ဝေးနိုင်ငံကဥဖုတောင်းရဲ့သဘောထားပါ။အခုတခါကျွန်တော်တို့နီယောင်မြို့ကသောတာရှင်တူကိုခိုင်ဆိုးရဲ့သဘောထားကိုဆက်ပြီးနားထောင်အောင်ပါ။ကိုခိုင်ဆိုးကဘယ်လိုသဘောရပါသလဲ
။ဟုတ်ကဲ့ပါ။အခုတော့ဝေးပြီးဆင်းရတဲ့အတွက်ကျွန်တော်ကောက်ကျစ်တူပါလား။အခုမြန်မာနိုင်ငံမှာအစိုးရတက်မတော်ဆိုတော့အစိုးရတက်မတော်လို့ပြောတာကတော့ကျွန်တော် AMD ဘောက်ကပြောတာတော့မှန်တယ်လို့လို့ပြောရှင်တယ်။ဘာမဲ့ဆိုတော့သူတို့ကအစိုးရအောက်ကပဲအစိုးရအောက်ကမနေရှင်လို့သူတို့ကဒီဟာနာမည်ကိုမလို့ရှင်လို့ဖြစ်နေတာ။အစိုးရဆိုတော့အစိုးရတရားရဲ့အောက်မှာပဲနေရမယ်။အမေရိကန်မှာလည်းစစ်တပ်ဟာအစိုးရအောက်ကပဲရှိတယ်။အဲ့ရော နေပြီးသူတို့ကဒါအာနာရှင်စနိုင်းရနေပြီးငွေကိုမရှိလို့ရနေတယ်။အုံရှုံမအောင်မနေခဲ့တာသူအစိတ်ဆူရတာသူတို့အဲ့ဒီဟာပဲသူတို့ပဲအဲ့ဒီနေတာပေါ့အဲ့ဒီမြန်မာနိုင်ငံမှာနေပြီးရှေ့ရှေ့ကအရေးခင်းတော့ကဒါအဲ့ဟာရဲ့နောက်ပြီးရ2005ငါအရေးခင်းတယ်ပေါ့အပြေသာခဲ့တာရောပြည်သူပေါ့သူစားပြီးရစိတ်တမ်းမဟုတ်တာသူတို့ကအဲ့တော့အစိုးရတရားကအောက်မှာမနေသူကအဲ့လိုပြောနေတာဖြစ်တာပေါ့
ဟုတ်ကဲ့ကိုခိုင်စု
ရခိုင်တပ်မတော်ကတော့ပြည်သူတွေကလူသားတဲ့ရခိုင်ပြည်သူတရားလုံးကလူသားတဲ့တပ်မတော်ဖြစ်တယ်ပြည်သူကနေပြီးရထောက်ပို့ထားတဲ့တပ်အခုကရခိုင်ပြည်က
ဟုတ်ကဲ့ကိုခိုင်စိုးရဲ့ပေါ်တော့ရှင်းပါပြီခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုခိုင်စိုးဝင်ရောက်ဆွေးနွေးတဲ့အတွက်ကျွန်တော် Facebook ကနေပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်ဒူကတော့ကိုခိုင်စိုးနဲ့ပေါ်တော့ကွဲပါတယ်တရားဝင်အစိုးရဖြစ်တဲ့ NLD ဦးစီးအစိုးရရဲ့လက်အောက်ခံပြည်သူ့ဝန်ထမ်းတပ်မတော်သားနိုင်ငံကိုစားပြုတခုတည်းသောတရားဝင်လက်နက်ကင်တပ်ဖွဲ့ပါတဲ့အစိုးရနဲ့အပြည့်ရမထားတဲ့အဖွဲ့ဆိုရင်ဥပဒေအရနိုင်ငံတော်ကိုပုံကန်သူဖြစ်တာတတ်မှတ်ပြီးတဘုံအဖွဲ့လို့ခေါ်ရမှာပါတဲ့ MRTV 4ရဲ့အတုံးလုံးဟာတပ်မတော်ကိုတမကအစိုးရကိုပါစော်ကားရရောက်ပါတယ်တဲ့သောတာရှင်ဒူနောက်ဒူကလည်းပဲတပ်မတော်ကိုအစိုးရတက်လို့သုံးတော်ကိုမှားတယ်လို့ယူဆပါတယ်တဲ့မြန်မာတပ်မတော်ပြည်တော်စုတပ်မတော်အဲ့လိုမသုံးရင်တော့မှအစိုးရတပ်မတော်လို့သုံးနှုံးသင့်ပါတယ်နိုင်ငံရဲ့တပ်မတော်ကိုအစိုးရတက်လို့သုံးရင်အေးအေးလိုလက်နက်ကင်အဖွဲ့ကိုရခိုင်တပ်မတော်အစားရခိုင်တက်လို့သုံးနှုံးသင့်ပါတယ်တဲ့ဒါမတူတဲ့သဘောထားတွေပါခင်ဗျာဆိုတော့ကိုမြင့်ကျော်ကြီးတန်းတန်းပတ်သက်ပြီးတော့ဒီကိစ္စဖြစ်သွားတဲ့နောက်ပိုင်းမှာအရင်တုန်းကလည်းဒီအစဉ်လာရှိတယ်တပ်ဖက်ကနေပြီးတော့တခုခုကန့်ကွက်တယ်ပေါ့နော်ဆိုတော့မီဒီယာမှာသတင်းမီဒီယာမှာတက်နဲ့ပတ်သက်ပြီးတော့တခုခုရေးတယ်တစ်ဖက်ကဒီလိုကန့်ကွက်တယ်ဆိုတော့ကြာလာရင်ဒီထက်ပိုပြီးတော့မီဒီယာမှာတက်နဲ့ပတ်သက်ရင် self censorship ကိုဖတ်တော်ကိုငကူကလေးကဘယ်သူမှမပိတ်ခင်ကိုဖတ်တော်ကိုပိတ်ထားလိုက်တာပေါ့အဲ့လိုမျိုးတွေပိုပြီးတော့များများမြင်လာဖို့လားလားရှိတယ်လားကိုမြင့်ကျော
်ပေါင်းတဲ့ပုံမျိုးတော့ပြန်ပြတာဒါပေမဲ့ဒီလိုဘာလို့မဖြစ်တော့ဒီလိုမျိုးတော့တောင်းလာကြတဲ့စတင်မီဒီယာတွေလည်းညားပါတော့အဲ့ဒီတော့တောင်းလာကြအဲ့အမျိုးတွေမတော့အခုလိုမျိုးပြင်းထန်တဲ့စီရင်တဲ့ချုပ်ပြီးတော့ဒီချက်ကတော့အဲ့ဒီဆက်ဆံတဲ့ခြေလုံးအောင်ကြီးရတာဆိုတော့ကျွန်တော်တော့နားလေတယ်ဆိုတော့အားလုံးတော့ဟိုဘယ်လိုလဲဒီပုံနဲ့သူဝန်တော့လောကတန်းမတော်ရဲ့တော့ဆိုတော့ဟိုမြန်မာစစ်ချင်းရောဒီသူတို့ဟိုတိုက်ကြတော့သုံးလုံးပဲပြန်ပြန်နေကြဟိုအဲ့ဆိုင်ဘက်ကိုလောက်ပြီးလို့ပြော
ဟုတ်ကဲ့ကိုမြင့်ကျော်ရဲ့ဖုန်းလိုင်းကအော်ကိုမြင့်ကျော်ဖုန်းလိုင်းကတိတ်မကောင်းဘူးဟိုကျွန်တော်ထင်တယ်တိတ်တိတိလေးလေးပြတ်ပြတ်သားသားကြားမှမထင်ဘူးကျွန်တော်တို့နောက်တစ်လိုင်းကိုကြိုးစားကြည့်ရင်ကောင်းမယ်ကိုမြင့်ကျော်နော်ကိုမြင့်ကျော်လိုင်းကတိတိတိတိဖြစ်နေတယ်ဆိုတော့ဒေါက်တာရှင်နေတိတိကျကျကြက်ကြက်နာနာမကြားမှာကျွန်တော်စိုးရိမ်ပါတယ်ဆိုကိုစီရေသူရောဘယ်လိုမြင်လဲဒီနောက်ပိုင်းမှာတက်နဲ့ပတ်သက်ပြီးတော့မီဒီယာဘက်မှာကိုဖတ်တာကိုကြိုတင်တီးဖြတ်ထားတဲ့ဟလာထိန်းချုပ်ပြီးတော့မှရေးတဲ့ self censorship တွေပုံများလာမယ်လို့ကိုစီရေသူမြင်သလား
ကျွန်တော်စိတ်တင်တော့ဟိုဟာပေါ့ကျွန်တော်တို့ကမီဒီယာဟိုလွတ်လပ်ခွင့်ရတာတကြိမ်ရပြီးရင်လူတွေကဟိုပြန်တော့မပေးချင်ကြဘူးလေဟိုလွတ်လပ်လပ်ရင်အားဆိုဟိုကျွန်တော်2014လောက်ကစပြီးတော့ကျွန်တော်တို့တော်တော်လေးဟိုလွတ်လပ်လပ်ရေးလာကြတယ်ရေးလာကြတဲ့အခါကျတော့အဲ့ဒီအချိန်ကကျွန်တော်တို့ကအခုနှစ်နှစ်လောက်ကြီးလိုက်တဲ့အခါကျတော့ပြန်ပြီးတော့ဟိုချောက်ဖို့ခက်သွားတာပေါ့နော်ကျွန်တော်တို့ကအရင်ကတော့လွတ်လပ်လပ်မရေးခဲ့ရဘူးသို့တော်လည်းလွတ်လပ်ရေးလာတဲ့အချိန်ကျတော့ဒီရတာတည်လာတဲ့အခါကျတော့ပြန်တော့ချောက်ဖြစ်ဖို့တော့မလွယ်တော့ဘူးပေါ့ဒီအဲ့ကကျတော့ဟိုပါတော့ရှိမလဲဆိုတော့ကျွန်တော်တို့ဟို conflict sensitive journalism ပါညာဆိုတော့အဲ့လိုမျိုးတွေနဲ့ကြည့်ပြီးတဲ့အခါကျရင်တော့ဟိုရေးတာတားတာကတော့ဟိုစဉ်းစားပြီးတော့ရေးတာမျိုးတော့ရှိနိုင်မယ်တာဝန်ခံမှုတာဝန်ယူမှုနဲ့ရေးတာမျိုးတော့ရှိနိုင်မယ်ဒါပေမဲ့ sensor ပါညာကတော့ကျွန်တော်စိတ်ထင်ကျွန်တော်တို့ဒီလူတွေကဟို sensor ဆိုသိအတန်တော့မကြားကြင်ကြတော့ဘူးဆိုတော့လေ
ဟုတ်ကဲ့
ဟိုလိုမျိုးကြီးတော့အဲ့လိုမျိုးကြီးတော့ဟိုဖြစ်လာဖို့တော့တိတ်မရှိဘူးတချို့လည်းဖြစ်ရင်လည်းဖြစ်မှာပေါ့လေဒါပေမဲ့ကျွန်တော်စိတ်ထင်တော့ဖြစ်ဖို့နည်းမယ်ထင်တယ်ဟုတ
်ဟုတ်ကဲ့ကုစီရေသူမေတ္တိလာမျိုးကသွားတော့ရှင်ဦးစိန်မောင်ကတော့အေးအေးကိုရခိုင်လက်နက်ကင်တောင်းချမ်းသူများလို့တုံးလိုက်ရင်များစွာထိခိုက်နေတာသွားစီပါမယ်ရခိုင်လက်နက်ကင်တက်လို့တုံးရင်တင့်တော်ပါမယ်အစိုးရလက်အောက်ခံတက်ကိုတော့အစိုးရတက်ပေါ့တဲ့ဒါကြောင့်အေးအေးကိုအာရကန်အာမီရခိုင်တက်မတော်လို့ယူသားစွာဘာသာပြန်ရေးသားတာဖြစ်ပြီးဗမာတက်မတော်ကိုအစိုးရတက်လို့ရေးသားခြင်းကလည်းတမယိုးကြရေးတာမျိုးဖြစ်လို့တိတ်ခါကြတိတ်ခါတက်เสียမှာမဟုတ်လို့ထင်ပါတယ်အပြစ်ဆိုစရာလည်းမဟုတ်လို့ထင်ပါတယ်တဲ့မေတ္တိလာမျိုးကသွားတော့ရှင်ဦးစိန်မောင်မှာကျွန်တော်တို့အခုတိုက်ရိုက်ဆွေးနွေးမယ်သွားတော့ရှင်နောက်တူဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံဖူခဲမျိုးကနေဆွေးနွေးမယ်ကိုမင်းခိုင်မှာကိုမင်းခိုင်ကိုမင်းခိုင်ရဲ့သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ
အော်ဟုတ်ကဲ့ခင်ဗျာအကျွန်တော်ရဲ့အမိကတော့ဒီစစ်တပ်ကိုအစိုးရတက်လို့ခေါ်လိုက်လို့ဘာမှမသိခဲ့ကြရမရှိဘူးလို့ထင်ပါတယ်ဘာလဲဆိုတော့သူတို့မသိခဲ့ကြဘူးတိုက်ခါမှမရှိတော့တာဗျာ So I draw two people shit at Tambo Mamu, Anna in Tambo Simila.
Okay.
So, not in my name, I can go up there and do a soya for your chicken, Ubu, a ya, Tinchon, I can see a soya tail for a human.
Okay,
go
make it.
Okay, the little Gunda Kashi, the Tambo Kishin, though. Nang and Doya Usamu, Kang and Dama, Sita, when you're suffering, you will not show you a chat or tema. You wrote the one at the time, when time it affects our rules, this diet of Yampoma. Did you shit at some of the killing in this notch?
Okay, well, go make a Jesu Yatima, Pukakani, when you're sooner. Now do go up, Manning and Ringa, Uchi Teba, Uchi Tree at the water soon, you back me. Okay, but Uchi, Poland, and let them come out, General Josa Biro Nasinabare, we also need a Miai Jesu de Mare. Imena Sunitare, Aunjo Sure Dodashin, Uanjo Bokana. Tugaro, so I sit at the Dununa, Maba Wood, Mango Pobiarabe, Nangama, Sua Diagata, Nanga, Mizu Anaba, and Posita de Setasura, Suya Poya, Lao Machine, Posit Wood, Chide, Tajan, Sua Seta Petiame, Elusetaha, Pedula, Kama Mahobe, Tita, Positian in a Jadine Messie, Pay Democracy Nanga, Mama Machine, and Nita, Pinne Valley made.
ကိုမြင့်ကျော်တမတော်ဘက်ကနေပြီးတော့ဒီလိုသတင်းထုတ်ပြန်တဲ့ကိစ္စကငါတို့ကအစိုးရလောက်ခံတမဟုတ်ဘူးဆိုတဲ့အတိပဲမျိုးထီကိုတက်ရောက်တယ်လို့ထင်သလားကိုမြင့်ကျော်အဲ့ဒီလိုမျိုးတော့ကျွန်တော်တို့မတွေးမိပါဘူးသို့တော်လည်းအခုဒီဆွေးနွေးကမ်းမှာတချို့ကအဲ့ဒီအယူဆမျိုးဟိုအဲ့ဒီလိုစုတုံမျိုးတွေးတယ်ဆိုတော့လည်းဟိုတဘာဝကြတယ်ပေါ့လေသူပဲလေသူတို့အဲ့လိုယူရတဲ့မျိုးတွေဆိုတော
ဒီတော့အားလုံးပါဝင်တဲ့တက်မတော်တစ်ခုလေးပဲရှိတယ်ဆိုတဲ့ဟာကနိုင်ငံရေးပြဿနာနောက်ကွယ်နိုင်ငံရေးပြဿနာကိုလေ့လာပြလိုက်တယ်လို့ကျွန်တော်မြင်ပါတယ်။ဟုတ်ကဲ့။တကယ်တမ်းကျတော့ဒီဟာကတိုင်းနာလည်းနဲ့ကိုင်းနေနေ
ခွင့်ရေးဖက်ဒရယ်ကိစ္စပေါ့နော်အဲ့ဒီဟာကဒီအတုံးနှုံးနေမှာလာပြီးတော့ထင်ဟပ်တဲ့သဘောဒီပြဿနာကိုဖြေရှင်းနိုင်မှတကယ်တမ်းတော့အားလုံးပြည်လည်နိုင်မယ်ဟာလို့အဲ့ဒီဟာကိုလည်းဟပ်ပြသလိုပဲကျွန်တော်တို့နားလဲတာပေါ့နော်ဟုတ်ကဲ့ကိုစီတူတကယ်လို့များကျွန်တော်နည်းနည်းစဉ်းစားမိတာကအမဒီ4ရထုတ်လွှင့်ချက်မှာဟလာရခိုင်တမ်းမတော်လို့မသုံးမဲ့နဲ့ရခိုင်လက်နက်ကင်အဖွဲ့ဒါမှ
who now you know who dying that lender guy won't know she arrow and I'm your don't know could not buy no who general knew that the lane just see you she should be your dying that lender guy banya so in the who some look who bobby they got your eight to don't yarrow that got all eight look at this one much and all of issue no cool body for me and the cool don't know what father's a garble no father's a guy who now media don't know body not cool about it and then you will အဲ့တော့ဟိုဘာသာစကားနဲ့ကြည့်ရင်ကြတော့လေဟိုတက်မလို့ဆိုတဲ့အဓိပ္ပာယ်ကဟိုအရင်ခေတ်ကအတုံးနှုံပေါ့ရိုက်ယာအာမီပေါ့နော်ဆိုလိုတာကတော့ဘယင်းရဲ့တက်ဆိုတဲ့သဘောဘယင်းရဲ့တက်ဆိုတာတော့ဘယင်းဆိုတာတော့အဲ့လိုကသူရဆိုတော့ဆိုရရဲ့တက်ဆိုတဲ့ဟာတော့ပါပြီးသားပေါ့ဒါမဲ့နာမည်အဲ့ရမျိုးရှိနေတာပေါ့ပြီးတော့နောက်တစ်ခုကတော့ဟိုဘယ်ဖွဲ့မျိုးစိပ္ပိဆိုတာကိုခေါ် ကျွန်တော်တို့ဒီကာဘွန်ဖိုးစစ်လို့လဲသုံးနေနောက်ပြီးတော့တမ်မရော်ဆိုပြီးတော့တီတီအမ်အေတီအေဒဘလူးဆိုပြီးတော့တမ်မရော်လို့လဲသူကသုံးရတဲ့ဟာဆိုတော့တတိယချက်ကတော့အသုံးနှုန်းပေါ့နောက်တစ်ခုကတော့နိုင်ငံရေးပေါ့အဲ့တော့နိုင်ငံရေးပြဿနာရှင်းသွားမှာပဲကျွန်တော်တို့ကဒီအသုံးနှုန်းပြဿနာရှင်းသွားမှာနော်အသုံးနှုန်းပြဿနာကြီးပဲကျွန်တော်တို့ကအအောင်ဆိုင်နေလို့တော့မရဘူးပေါ့နော်တကယ်ရင်းစစ်က
ဒါတကယ်တနာတော့ဟိုကျွန်တော်မြန်နိုင်ငံရေးမှာရှိတယ်ပို့ပြီးတော့နှက်ဆိုင်ပါတယ်เนาะဒီပြဿနာကမူပြင်းနဲ့တထုံမျိုးကသတော်ရှင်ကြောင့် Facebook ကနေဆွေးနွေးထားတာကတက်မတော်ကိုအစိုးရတက်လို့ခေါ်တာမမပါဘူးအရင်အစိုးရတွေတုန်းကလည်းဒီလိုပဲတုံးဆွဲခဲ့တာပဲတကယ်လို့အင်ဒိုနီးရှားအစိုးရမဟုတ်ပဲဦးသိန်းစင်အစိုးရပြန်လုခိုင်းရင်လည်းဒီလိုပဲတုံးမှာပဲရခိုင်တက်မတော်ကိုကြတော့အဲ့လိုခေါ်တာမ จมานี่เนี่ยอยู่ซะบาระบาจองเลยสรเอาမြန်မာနိုင်ငံမှာလက်နက်ကင်အဖွဲ့အစည်းဆိုတာတစ်ခုတည်းပဲရှိရပါမယ်တဲ့ဟွန်ပြည်နယ်သူတို့မျိုးကတော်တော်ရှင်ပါအခုတည်းဆွနေမယ်ရခိုင်ပြည်နယ်မင်းပြားမျိုးကတော်တော်ရှင်ဦးမောင်ကျော်ဇန်ဦးမောင်ကျော်ဇန်ရဲ့သဘောထားဆွနေပါခင်ဗျာ
ဟုတ်ပဲကျွန်တော်ဆွနေပါပဲကျွန်တော်ပြောလို့လားတူတူလေးပါတပ်မတော်ဟိုအစိုးရတဲ့လို့ခေါ်ခေါ်နောက်ရခိုင်ဟိုလက်နက်ကင်ဟိုရခိုင်အေကိုရခိုင်တို့ဟာပေါ့ရခိုင်တပ်မတော်လည်းပဲခေါ်ခေါ်အဲ့ဒါခေါ်တဲ့နာမည်ခေါ်ဝတ်မှုကတော့ကျွန်တော်ကတော့အရေးမကြီးတော့မြင်ပါတယ်ဘာလို့လဲဆိုတော့မီဒီယာကတော့ဒီလိုခေါ်တာပါတကယ်တော့ဒီလိုဒီတက်မလို့ဟိုဘောတက်မလို့ဟိုဒုသိခါကြားရှိနေတယ်ငါဒုသိခါတက်တယ်ကြားတယ်ဆိုတော့အခွန်ကလည်းမဆိုင်ဘူးလို့ထင်ပါတယ်ဒုသိခါတက်တယ်ကြားတယ်ဆိုတာတက်မလို့ရအလုပ်ပါဆိုတာကတက်မလို့အတိုင်းအတာတွေနဲ့လက်နက်တွေနဲ့လက်တွေ့ပြီးတော့နိုင်ငံကိုကာကွယ်ဖို့ရလေးမရခင်ကတက်ပေါင်းစုအပြင်နဲ့မြန်မာတက်မလို့ဟာဒါရီလာလည်းနဲ့ကြက်တယ်အခုလို့အဲ့လိုဘက်ပေါ်စုဖြစ်ခဲ့ကြပါလေဒီတိုင်းနဲ့ကျွန်တော်ကဒီတိုင်းလုပ်လို့ရှိရင်အရှိန်ပြန်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးများတင်ပါတယ်Facebook ကမတ်ချက်တချို့ကိုကျွန်တော်ဆက်ပြီးတော့ဖတ်ပြကြပါရစေ။တက်မတော်ကိုအစိုးရတက်လို့ခေါ်တာဘာမှမပြောလို့ပါ။တို့တော့ရခိုင်တိုင်းရင်းသားလက်နက်ကင်အဖွဲ့ကိုရခိုင်တက်မတော်လို့ခေါ်ဆိုတာလုံးဝလက်မခံနိုင်ပါတဲ့။နောက်တစ်ခုကတက်မတော်ကိုမြန်မာတက်မတော်ကိုခေါ်ဆိုပါ။အစိုးရတက်ကိုမခေါ်ပါနဲ့။ကက်ဘီနက်အစိုးရအတွက်လုံးလုံးနေတာမဟုတ်ပါ။မြန်မာနိုင်ငံတစ်ခုလုံးလုံခြုံရေးအတွက်ကာကွယ်နေခြင်းကြောင့်မြန်မာတက်မတော်ကိုခေါ်ဆိုပါ။နောက်တစ်ခုကမြန်မာတက်မတော်လို့ခေါ်ရင်ပိုကောင်းတယ်။ဘာဖြစ်လို့လဲဆိုတော့တက်မတော်ထဲမှာတိုင်းရင်းသားပေါင်းစုရှိနေလို့ပါ။ဒါ Facebook ကမတ်ချက်တချို့ပါခင်ဗျာ။တော်ရရှင်နောက်တစ်ခုဖိတ်ခေါ်ပါမယ်။ Slime Boy Go စလိုင်းဘွေကုန်းသဘောထားဆွေးနွေးပါခင်ဗျ။
ဟုတ်ကဲ့ဟိုပထမဦးဆုံးကျွန်တော်ပြောရမယ်ဆိုရင်တော့ MRT 4ကဟိုသူတို့တဘိုးရိုးနဲ့ပြောသွားတဲ့ဥစ္စာဖြစ်တဲ့အတွက်ဟိုဘယ်လောက်အပြစ်မတင်သေးပါဘူးလို့ပထမဦးဆုံးပြောချင်တယ်။နောက်ဒုတိယချက်နေနဲ့ပြောချင်တဲ့ဥစ္စာကတော့အဲဒီရခိုင်တပ်မတော်ဆိုတဲ့ဥစ္စာကတော့တကယ်တမ်းပြောရမယ်ဆိုရင်တော့ရခိုင်တပုံလို့ပြောရင်တော့ကောင်းပါတယ်။အဲ့ဒါမနစ်နာပါဘူး။တကယ်တမ်းအင်္ဂလိပ်လိုနဲ့ဆိုရင်တော့ rebel ပါအဲ့တော့တပုံဆိုတာပြည်သူထောက်ခံလို့တပုံဖြစ်တာပြည်သူမထောက်ခံမှုဆိုရင်တော့အကျံဖြစ်တယ်မှာဖြစ်သွားမှာပေါ့နော်အဲ့တော့နောက်တစ်ခုတတိယချက်နေဆွေးနွေးခြင်းနေကိစ္စကတော့အဆွေအတက်ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဘာလို့ဆိုအဆွေအတက်မလို့အဆွေအတက်ပဲဖြစ်ဖြစ်အဲ့ဒါလင်းနေကင်ကတော့သမရအောက်မှာပဲနေရမှာဟုတ်တုတ်တုတ်ညာလိုက်ပဲအဲ့ဒီကိစ္စမှာတခုပြောချင်တဲ့ဥစ္စာကတော့အခုဒီတက်မရောကဥပဒေပြူးကြီးမှာရောတရားစီရင်မှာရောအုတ်ချွေးကြီးမှာရောပါနေလို့အဲ့လိုမျိုးဟိုစိတ်များဟုတ်ပေါက်တလားလို့အဲ့လိုပဲမြင်ပါလေဆရာ
ဟုတ်ကဲ့ဆလိုက်ပွေကုန်းကျေးဇူးအများကြီးတင်ပါတယ်တမိုးရှိတဲ့ဆွေးနွေးချက်ပါကျွန်တော်ပင်နယ်ဆွေးနွေးသူနှစ်ဦးနားထောင်ပေးပါခင်ဗျာဆွေးနွေးချက်တွေကိုကျွန်တော်တို့အပိတ်မှထပ်ပြီးတော့ဆွေးနွေးဖို့အလှည့်ပေးပါမယ်တော်ရရှင်3ဦးကြံပါတယ်ကျွန်တော်ဇက်တိုက်ဆွေးနွေးချက်တွေတင်ပေးလိုက်ပါရစေခင်ဗျာတို့တူကကိုထိန်ဝင်းပါကိုထိန်ဝင်းဆွေးနွေးပါခင်ဗျာလူရင်းတူရှင်
းဟုတ်ကဲ့ကျွန်တော်ကတော့ပြောချင်တာကတော့ဟိုအစိုးရအသည့်ဆိုတော့လေကျွန်တော်တို့အစိုးရတမရာကြီးလည်းပြောထားတယ်ဖက်ဒရယ်ပြည်ထောင်စုကိုတိဆောက်မယ်ဆိုတော့ဖက်ဒရယ်ပြည်ထောင်စုဖြစ်လာလို့ရှိရင်အတုံးလုံးနေပေါ်မှာသွားပြီးတော့ဘာမှအာရုံစိုက်ချင်မလို့ဖက်ဒရယ်ပြည်ထောင်စုမှာတက်မတော်ဆိုတာရှိနေမှာပဲတိုင်းနာပေါင်းဆိုပါဝင်တဲ့တက်မတော်ဆိုတာရှိနေမှာပါဝင်ဆွေးနွေးနေတဲ့လူတွေပြောသူတို့ပါပဲအချက်လက်တွေအားလုံးအစကလုံးပေါ်မှာသွားပြီးတော့အာရုံစိုက်နေကြတယ်အမှန်တကယ်တော့ဖက်ဒရယ်ပြည်ထောင်စုက27ပင်လုံးကိုလည်းခေါ်တော့မယ်ဖက်ဒရယ်ပြည်ထောင်စုကိုလည်းတိဆောက်တော့မယ်ဆိုရင်ဒီဥစ္စာတွေကိုသွားပြီးတော့အာယုံဆိုင်မြည်ကြမလို့ပါဘူ
းတက်
မတော်ဆိုတာကတော့အစိုးရတက်မတော်ပဲခေါ်ခေါ်ဟိုပြည်တော်စုတက်မတော်ပဲခေါ်ခေါ်ဘာမှဖြစ်ပါဘူးဂုံတိတ်ခါလည်းထိခိုက်မှာမဟုတ်ပါဘူ
းဟုတ်ကဲ့ကိုထင်ဝင်း
တော့ရကိုင်းတက်မတော်လို့သုံးလုံးတယ်ဆိုတာကမှန်ကောင်းမှန်ပါလိမ့်မယ်ဘာဖြစ်လို့ဆိုသူကသဘုံလို့သုံးလို့ကြီးသဘုံဆိုတာကျွန်တော်တို့ငယ်ငယ်ကနားလေထားတာကဟုတ်လားရွာဒီမီးချုပ်မယ
်လူ
တွေတက်မယ
်ဟုတ်ကဲ့ကိုထင်ဝင်းကျွန်တော်နောက်တော်တာရှင်နေအလက်ပေးလိုက်ပြစီကိုထင်ဝင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသဘောထားရှိမိတင်ပါတယ်ထိုင်းနိုင်ငံကကိုဇော်ကဲအလှပါကိုဇော်ကဲဆက်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆွေးနွေးခြင်းရဲ့အကြောင်းအရာလေးကတော့ဤထောင်စုတက်မတော်နဲ့အစိုးရတက်မတော်လို့ခေါ်တဲ့အတုံးလုံးမှာဘယ်ဟာကပြည့်မြတ်ပါတယ်လဲဆိုတာဖြေချပေးမယ်လို့ရှိရင်ကျွန်တော်အနေနဲ့ဆွေးနွေးမယ်လို့သိပ်ပေါ်ပါတယ်ခင်ဗျ
ာဤထောင်စုတက်မတော်နဲ့အစိုးရတက
်အဲဘယ်ဟာကတုံးလုံးအပူပြီးပြည့်မြတ်ပါတယ်လ
ေလေဟုတ်ကဲ့ကျွန်တော်တို့ရှင်းမှာတော့ဆွေးနွေးတော့ပါတယ်ကိုဇော်ကဲကိုဇော်ကဲရှေ့ပိုင်းတချို့လွတ်သွားပုံရပါတယ်အခုတစ်ခါထပ်လာပါဦးမယ်ကနလေးဆောင်ပါကချင်ပြည်နယ်ကကိုမင်းစင်တန်းအလှဲ့ပါကိုမင်းစင်တန်းကရောဘယ်လိုသဘောရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ရောလေဒီမြန်မာတက်မတော်အနေနဲ့ဒါကိုကန့်ကွက်တယ်လို့ထင်ပါတယ
်ဟုတ်ကဲ့
ဆိုတော့ဟိုတပတ်ပဲတိုင်းပြည်မှာဆိုတက်မတော်ဆိုတာတခုပဲရှိပါတယ်အခုကျွန်တော်တိုင်းပြည်မှာဆိုရင်တော့ဒါတက်မတော်ဆိုတာဒါရည်တွက်လို့မရအောင်များနေတယ်ဒါမီဂျိုးမောင်းပြက်လောက်တိုင်းပြီလေတက်မတော်ဆိုတာကိုနာမည်ခံလို့ရတယ်ဒါလုံးဝဖြစ်တယ်ဘူးဒါရကျွန်တော်တို့ဒီတိုင်းကြီးကိုစိတ်စိတ်မောမောဖြစ်အောင်ဥပဒေနဲ့လုပ်ချင်တယ်ဘာလို့လဲဆိုတော့ဟိုကချင်ကလည်းကချင်နိုင်ငံလုပ်ချင်တယ်ကချင်တက်မတော်လုပ်ချင်တယ်ရခိုင်ကလည်းရခိုင်နိုင်ငံလုပ်ချင်တယ်ရခိုင်တက်မတော်လုပ်ချင်တယ်ကရင်ကလည်းကရင်နိုင်ငံ တက်မလို့လုပ်ချင်တယ်ကရင်ကြီးနဲ့ကရင်နိုင်ငံလုပ်ချင်တယ်ဒါရလုံးဝမဖြစ်တယ်လို့ထင်တာကျွန်တော်တို့တိုင်းပြည်စိတ်စိတ်မူမူကွဲအောင်ဟု
တ်ကဲ့ကိုမင်းစစ်တန်းအတန်ပြတ်သွားပါပြီဒါပေမဲ့ကျေးဇူးအများကြီးတင်ပါတယ်သဘောထားလည်းရှင်းမယ်လို့ထင်ပါတယ်ဒါကျွန်တော်တို့သဘောထားအဆုံကိုကြားခဲ့ရတဲ့အတွက်အင်မတန်ကောင်းတယ်လို့ကျွန်တော်ကတော့ယူဆပါတယ်ဆိုတော့ကိုမင်းကျော်ရောကိုစရည်သူရောကျွန်တော်တို့ဆွေးနွေးကြတဲ့အထက်မှာဘောရအဆုံးပါပါတယ်တစ်ဖက်ထက်ကနေပြီးတော့ရက်ပြီးတော့ဟလာတစ်ဖက်ဖက်ကိုပဲဟလာထိုးနှက်ပြီးတော့ဆွေးနွေးတာမျိုးမရှိတဲ့အတွက်ကျွန်တော်ကတော့ဒီဆွေးနွေးချက်တွေဟိုတန်ဖိုးရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ရှင်းလျှောက်မှရောကိုမြင့်ကျော်နဲ့ကိုစရည်သူကျွန်တော်တို့တစ်မိနစ်ခွဲလောက်နောက်ထပ်အချိန်ကျန်ပါတယ်ကိုမြင့်ကျော်အရင်ပြောပါခင်ဗျာရှင်းလျှောက်မှရောဟလာတမ်မတော်ကလည်းသူ့ကိုတမ်မတော်လို့ခေါ်စေခြင်းနဲ့တမ်မတော်လို့ပဲခေါ်လိုက်ကြံတဲ့တက်တွေကလည်းရခိုင်တမ်မတော်ကသူတို့ကိုသူတို့ရခိုင်တမ်မတော်လို့တုံးရခိုင်တမ်မတော်လို့တုံးလဲအဲ့လိုဆိုရင်ကိုပြည်လည်နိုင်မလားကိုမြင့်ကျော်
ကျွန်တော်မြင်တော့အဲ့လိုသူတို့ပြောတော့ကျွန်တော်မီဒီယာအနေနဲ့ဟိုတရားဝင်ခေါ်ဖို့ဒီကိုတောင်းနေတဲ့ဟိုရေးတဲ့မှုတစ်ခုရှိအဲ့ဒီလမ်းကိုရွေးမှာပါနော်အဲ့ဒါကတော့အများကြီးသူဒီကိစ္စအတွက်မီဒီယာတော့အများကြီးနားလည်လွယ်အောင်ပြပေးတယ်လို့ဆိုရဲအားသာရှိလွယ်အောင်နားလည်တုံးတုံးနေတယ်နော်အဲ့ဒီမှာသူတို့ကကျွန်တော်တို့ဒီအမတ်ဖြစ်နေတဲ့ကဟိုမှာရတဲ့ဘာမှပြဿနာမရှိဘူ
းဟုတ်ကဲ
့အရသာရကြမှုရတယ်မှာ
โอเคกุมิจ่อยกุมิจ่อโฟนไลน์ก็เปลี่ยนซู้ตั้วเปลี่ยนไปจนดีมาเว้ยกุมิจ่อยัดท้าไล่ต่อมั้ยกุมิจ่อโฟนไลน์ก็เปลี่ยนซู้ตั้วเลยสรุปกูเสยตู้กูเสยตู้จนคุณน่ะบอกได้มีกุนตําบรอก็เลยตําบรอโลต้งไล่จันแน่พั่วก็เลยตรุนัมเบอร์ดิไอ้ตังตรุขอจินเนี่ยไอ้ตังต้งไล่เลยส่วนปัตนาปี่เลยနိုင်มั้ยล่ะกูเสยตู้ทินล่ะ
เอจนเตียนก็รอไอ้โหตําบรอก็รอคุณน่ะโลตู้นัมเบอร์โหอธิกท้าพี่รอดูก็บอกได้ตะโบเว้ยปอนเนาะไอ้รอตู้นัมเบอร์โหอธิกท้าพี่บอกเลยเนาะดูอ่ะအဲ့ဒီဟာအတွက်ကတော့ပြည်လဲလိမ့်မယ်ထင်တယ်နောက်တစ်ခုကတော့ခုနကပြောတဲ့အတိုင်းပေါ့လေဟိုနိုင်ငံရေးပြည်လဲမှာပဲဒီငိမ့်ချင်းရမှာပဲဒီကိစ္စတွေကပြတ်မှာပဲနှမို့ဆိုရင်တော့ဒီလိုမျိုးဆွေးနွေးပွဲတွေကကျွန်တော်တို့ခဏခဏလုပ်နေရမှာပဲ
ဟုတ်ပါဗျာ
အဲ့တော့ဟိုနောက်ဆုံးနိုင်ငံရေးပြည်လဲမှာပဲဒါတွေကအလုံးအစင်ပြေမှာအဲ့ကြရင်တော့ခုနကလို့တက်မလို့ရဲမှာလဲအကုန်လုံးကပါနေမှာပဲလေအခုဆိုလဲကျွန်တော်တို့ကရခိုင်ပြည်နယ်ကာဝယ်မှာလဲအေအာလဲရခိုင်ပြည်နယ်ကာဝယ်မှာပဲတက်မလို့ကလဲကာဝယ်မလို့စန္ဒရှိတယ်ဆိုနောက်ပိုင်းကျွန်တော်တို့ကအလုံးစင်ပြေသွားရင်တော့ဒီလိုမျိုးဆွေးနွေးပွဲတွေကတော့ပေါ်လာစရာမရှိဘူးပေါ့။
တခြားကြောင့်တွေဆွေးနွေးကြတာပေါ့ခင်ဗျာ။
အရေးကတော့နောက်ဆုံးအဖြေပါပဲကျွန်တော်မြင်တော့။
ကျွန်တော်တို့လည်းတခြားကြောင့်တွေလှည့်လှည့်လို့ရတာပေါ့ခင်ဗျာ။ပင်နိုင်ဆွေးနွေးပြတဲ့ဦးမြင့်ကျော်နဲ့ဦးစည်ရဲ့သူပေါ့ဆွေးနွေးပြတဲ့သောတာရှင်တွေအားလုံး Facebook ကဆွေးနွေးသူ email ပို့ဆွေးနွေးသူအတန်ပို့ဆွေးနွေးသူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတာပေါ့ခင်ဗျာ။
ကိုချာချာတိုင်းစီစဉ်ပြီးတော့ထုတ်လုပ်သူကိုရနိုင်တဲ့သူတင်ဆက်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုညဘက်အစီအစဉ်တွေအဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင
်။အမေရိကန်နိုင်ငံခြားရေးဌာနလူအခွင့်အရေးဆိုင်ရာအဆင့်မြင့်ဆုံးတန်တမာဖြစ်တဲ့တော်မော်လီနော့စကီဟာဗီယက်နမ်နိုင်ငံတွင်လူအခွင့်အရေးတွေပိုပြီးတိုးတက်လာအောင်တွန်းအားပေးဖို့လာမယ့်သတင်းပတ်တွင်ဗီယက်နမ်နိုင်ငံကိုသွားရောက်ဖို့ရှိတယ်လို့မနေ့တောက်ကြနေ့ကနိုင်ငံခြားရေးဌာနကပြောပါရယ်။မစ္စတာမော်လီနော့စကီဟာဒီမိုကရေစီအရေးလူအခွင့်အရေးနဲ့အလုပ်သမားရေးအတွက်တန်တမာတဦးဖြစ်တယ်လို့ဒီလနောက်ပိုင်းမှာဗီယက်နမ်နိုင်ငံကိုသွားရောက်ဖို့ရှိတဲ့သမ္မတဘရိတ်အိုဘားမားရဲ့ခီးစဉ်အကျိုးအဖြစ်မေလ9ရက်နဲ့10ရက်နေ့တာသွားရောက်မှာဖြစ်ပါရယ်။မစ္စတာအိုဘားမားဟာသမ္မတဟောင်းဘီလ်ကလင်တန်လက်ထက်တက်ကရစ်2000ခုနှစ်ကစလို့ဗီယက်နမ်နိုင်ငံကိုသွားရောက်တဲ့တတိယမြောက်အမေရိကန်သမ္မတလည်းဖြစ်ပါရယ်။အနောက်နိုင်ငံတွေထဲကမြို့တော်ကြီးတစ်ခုဖြစ်တဲ့လန်ဒန်ရဲ့မြို့တော်ဝန်အဖြစ်လေဘာပါတီကပထမဆုံးအစ္စလမ်ဘာသာဝင်ဆာဒစ်ခန်အနိုင်ရသွားပါတယ်။မြို့တော်ဝန်ရွေးကောက်ပွဲတွေကိုခက်ခဲခက်ခဲကြောဖြတ်ပြီးမှပြိုင်ဖက်ကွန်ဆာဗေးတစ်ပါတီဖက်ကဆက်စ်ဂေါလ်စမစ်ကိုအနိုင်ရလိုက်တာပါ။မနေ့တောက်ကြနေ့ကကြေညာလိုက်တဲ့ရွေးကောက်ပွဲရလာအရလန်ဒန်မြို့သူမြို့သားတွေဟာအသက်45နှစ်အရွယ်ခန်းကိုမဲအရေအတွက်59ရာခိုင်နှုန်းနဲ့ရွေးချယ်လိုက်တာဖြစ်ပါတယ်။ကနေဒါနိုင်ငံအယ်ဘာတာအရက်မှာအကြီးအကျယ်လောက်နေတဲ့တော်မီကြီးဟာအရွယ်စားအဖြစ်2ဆလောက်ကြီးမားလာနိုင်ပြီးငိမ့်တက်နိုင်ဖို့အချိန်အတော်ကြာလိုလိမ့်အောင်ပဲလို့ဆိုပါတယ်။ဒီတော်မီကြီးကြောင့်ထောင်းထောင်းချီတဲ့လူတွေကိုဖေးလို့ရရွှေပြောင်းပေးခဲ့ရတာဖြစ်ပါတယ်ရှင်
။စနေနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Rush Smith ဖြစ်ပါတယ်။ဖီယိုအမေရိကန်တန်ရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ဖီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.